Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ4ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 32 51နဲ့ file meter 190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကီထိုက်ပါ။လန်ဒန်မြို့ထိုက်ခိုက်ခံရမှုအတွင်း9ဦးသေဆုံး48ဦးဒဏ်ရာရခဲ့ပြီးအစ္စလာမ်ရဲ့အစွန်းရောက်အတွေးခေါ်ကနေအကြမ်းဖက်ဝါရဇွဲတိုက်ခိုက်မှုတွေဖြစ်လာရတာလို့ဗီတင်ခေါင်းဆောင်ကပြောဆိုလိုက်ပါတယ်။နယူးယောက်မြို့တော်ဝန်ဟောင်းဘီလီယံနာတထေးကြီးမိုက်ကယ်ဘလူးဘတ်ကတော့ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂသဘောတူညီချက်အတွက်ဒေါ်လာ15သန်းကူညီဖို့ကတိပြုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။တည်င်းတွေပြည်နာဆင်ကြမဲ့တည်င်းလွားတွေထဲမှာလန်ဒန်မြို့တိုက်ခိုက်ခံရပြီးတဲ့နောက်ဆက်တွဲလုံခြုံရေးအခြေအနေနဲ့ပတ်သက်လို့
ပြည်ကျယ်လာပြည်လူစီလာတဲ့နေရာတိုးရစ်စစ်သွားတဲ့နေရာအဲ့လိုဘရစ်တိုပြောက်တန်းလို့နော်အဲ့ဒီဝက်မင်စတာကတိကြောဟာမျိုးအဲ့လိုနေရာမျိုးကြအဲ့နေရာ all the time being တော့ရှောင်းမို့တာပြောက်ပြောက်ပြီးပြည်ဆက်လို့
မြန်မာအသင်း UK ရဲ့အထွေထွေအတွင်းမှုပြောသွားတာဖြစ်ပါတယ်အပြည့်စုံကိုသတင်းတွေအပြည့်မှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းကိုလည်းနားဆင်ရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိန်းကြီးထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ဗီဂျင်းနိုင်ငံမှာမနေ့စနေနေ့ကအကြမ်းဖက်ဝါရီဒီရဲ့တိုက်ခိုက်မှုအတွင်းသေဆုံးသူ9ဦးရှိပြီးတိုက်ခိုက်ခဲ့သူ3ဦးကိုတော့ရဲကပစ်တက်ခဲ့တယ်လို့လန်ဒန်ရဲအဖွဲ့ကဒီကနေ့ပြောပါတယ်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလန်ဒန်ရှေ့ပိုင်းမှာဝင်းရောက်စီးနင်းမှုတစ်ခုလှုပ်ဆောင်နေတယ်လို့အာဏာပိုင်တို့ကပြောဆိုထားပေမဲ့အသေးစိတ်အချက်အလက်တွေတော့ထွက်ပေါ်မလာသေးပါဘူးမနေ့ကလန်ဒန်တရားနယ်ဘော်ရိုဆီတို့ကတိုက်ခိုက်မှုအပါအဝင်ပြီးခဲ့တဲ့3လတာကာလအတွင်းဗီတိန်နိုင်ငံမှာအကြမ်းဖက်ဝါရဆွဲတိုက်ခိုက်မှု3ကြိမ်ဖြစ်ခဲ့တာဟာဆိုရင်အစ္စလာမ်ရဲ့အစွန်းရောက်အတွေးခေါ်ကနေပေါက်ဖွားလာတာလို့ဗီတိန်ဝန်ကြီးချုပ်ထရီဇာမေကဒီကနေ့ပြောဆိုလိုက်ပါတယ်အကြမ်းဖက်ဝါရကအကြမ်းဖက်ဝါရဆွဲတိုက်ခိုက်မှုတွေကိုမွေးဖွားစေပြီးပြစ်မှုကျူးလွန်သူလက်သည်တရားခံတွေကလည်းတဦးကနေတဦးကိုကူးချနေကြတာလို့ဗီတိန်ဝန်ကြီးချုပ်ကပြောဆိုသွားပါတယ်နိုင်ငံတွင်းအကြမ်းဖက်ဝါဒကိုလက်တင်ခံမှာမဟုတ်ဘူးလူမှုဝန်ဆောင်မှုအပိုင်းမှာရောလူမှုအတိုင်းဝိုင်းတစ်ခုလုံးအတွင်းအကြမ်းဖက်ဝါဒကိုဖော်ထုတ်ချေမှုန်းဖို့လိုအပ်နေပါပြီလို့သူမကပြောဆိုသလိုဒီလောက်ရက်တွေကိုရက်တန်းကရက်ပါလို့ရက်တန်းကရက်ရမယ်အချိန်မှလို့လည်းဗီတိန်ခေါင်းဆောင်ကပြောဆိုသွားပါတယ်မနေ့စနေနေ့ညနေခင်းလန်ဒန်တံတားပေါ်ကလို့အထက်ကိုဘင်္ဂါတစင်အရှိန်နဲ့မောင်းဝင်ခဲ့ပြီးတဲ့နောက်ဘိုရိုစီတဲ့ကိုမောင်းဝင်ပြီးကားပေါ်ကအမျိုးသားသုံးယောက်ဆင်လာပြီးလူတွေကိုဓာတ်နဲ့လိုက်ထိုးတာဖြစ်ပါတယ်အရေးပေါ်ဖုံးဝင်လာပြီးနောက်10မိနစ်အတွင်းမှာပဲလက်နက်ကန်အရာရှိတွေကတိုက်ခတ်သူ3ဦးကိုပစ်တက်ခဲ့တာလို့ရဲအဖွဲ့ကပြောပါတယ်တိုက်ခတ်သူတွေကအသေးခံဘုံခွဲသမားတွေလို့လည်းတူပါဝတ်ဆင်ထားကြတယ်လို့ရဲကပြောပါတယ်လန်ဒန်မြို့တဝန်းကဆေးရုံ5ခုကိုလူ48ဦးပို့ဆောင်ထားရတယ်လို့လည်းလန်ဒန်ရေးပေါ်ဌာနကတွစ်တာမှာကြေညာချက်ကိုတင်ထားပါတယ်ရှင်
။ကြမ်းဖက်မှုကိုတိုက်ဖြတ်တဲ့နေရာမှာခွဲခြားဆက်ဆံမှုမရှိစေအောင်ဆောင်ရွက်နေတာတွေကိုကမ္ဘာကြီးအနေနဲ့ရပ်ပစ်ဖို့လိုအပ်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ဒါပြင်လန်ဒန်တိုက်ခိုက်ခံရမှုကိုညှိညွန်းပြောဆိုပြီးတော့မော့စလင်အများစုနေထိုင်ရာနိုင်ငံ6ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်တဲ့သူရညွန်ကြားချက်ကိုတရားရုံးတွေကခွင့်ပြုဖို့ကိုလည်းထပ်ပြီးတော့တောင်းဆိုပါတယ်။သမ္မတထရမ့်ကဗြိတိန်ကိုအပိထောက်ခံကြောင်းအခိုင်အမာပြောဆိုပြီးလန်ဒန်မြို့တော်ဝန်ကိုတော့ဝေဖန်လိုက်ပါတယ်။ဒါပြင်ကြမ်းဖက်ဝါဒကိုပြင်းပြင်းထန်ထန်ခြေမုံးရေးကိုလည်းအမေရိကန်သမ္မတက Twitter မှာရေးသားပါတယ်။ခွဲခြားဆက်ဆံမှုမရှိစေရေးဆိုတာကိုရက်ပစ်ပြီးကျွန်တော်တို့ပြည်သူတွေအတွက်တကယ်လိုအပ်တဲ့လုံခြုံရေးကိုဆောင်ရွက်ရမှာပါလို့အမေရိကန်သမ္မတထရမ့်ကဒီကနေ့တနင်္ဂနွေနေ့မှာပြောကြားပါတယ်။ဒါပြင်လန်ဒန်မြို့ရဲ့ပထမဆုံးသောမွတ်စလင်မြို့တော်ဝန်အဖြစ်ပြီးခဲ့တဲ့နှစ်ကရွေးကောက်ခံခဲ့ရတဲ့မြို့တော်ဝန်ဆဒစ်ခန်းကိုလည်းသမ္မတထရမ့်ကကဲ့ရဲ့ပြောဆိုလိုက်ပါတယ်လူခုနှစ်ဦးသေဆုံးပြီး48ဦးဒဏ်ရာရခဲ့တဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရမှုကိုလန်ဒန်မြို့တော်ဝန်ကစိုးရိမ်စရာအကြောင်းမရှိဘူးလို့ပြောပါတယ်ဆိုပြီးသမ္မတထရမ့်က Twitter မှာရေးသားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒိမတ်လိုပြည်ပနိုင်ငံတွေအရေးထက်အမေရိကန်ပြည်ထောင်စုအတွင်းကဒီမိုနီစ်လိုမျိုးတွေအရေးပို့ပြီးတော့ဦးစားပေးတဲ့သမ္မတတဦးကိုရထားတာတိတ်ကိုဂုဏ်ယူစရာကောင်းတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ဖန်စ်ကမနေ့စနေနေ့တုန်းကနိုင်ငံရေးရန်ပုံငွေရှာပွဲတစ်ခုမှာပြောဆိုလိုက်ပါတယ်။အိုင်ဝါပြည်နယ်ကအထက်လွှတ်တော်မှဂျူနီအာနက်စ်ရဲ့ရန်ပုံငွေပွဲမှာအမေရိကန်ဒုတိယသမ္မတပန်စ်ကအခုလိုပြောဆိုတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲခြင်းဆိုင်ရာပါရီသဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်တဲ့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုရည်ညွှန်းပြီးဒုသမ္မတကပြောဆိုတာပါ သမရထရန့်ကသူကတိပေးထားတဲ့အတိုင်းအခွန်အခောက်ရှော့ချဖြတ်တောက်ဖို့နဲ့အရင်သမရအိုဘားမားလက်ထက်ကပြတ်ထန်းခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပြန်လည်ပြင်ဆင်ဖို့လှုံ့ဆော်မယ်လို့လည်းဒုသမရဖန့်စ်ကပြောပါတယ်။ရာသီဥတုပြောင်းလဲနေတယ်ဆိုတာကိုသမရထရန့်ကယုံကြည်ထားပြီးဒီထဲမှာသဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုလည်းပါဝင်တယ်ဆိုတာကိုယုံကြည်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလေးက CNN ရုပ်သံကိုပြောဆိုပါတယ်။ရာသီဥတုပြောင်းလဲနေပြီးအမေရိကန်ပြည်ထောင်စုမှလည်းတာဝန်ရှိတယ်ဆိုတာကိုသမရကလက်ခံထားတယ်လို့ဒီအပေါ်မှာဆောင်ရွက်သွားမှာဖြစ်တယ်လို့သံတမန်ကြီးကထပ်လောင်းပြောဆိုသွားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုဆိုင်ရာ Paris သဘောတူညီချက်ကိုတရားဝင်မဟုတ်သည့်တိုင်အောင်အဲ့ဒီမှာပေးထားတဲ့ဂတိကဝတ်တွေကိုဆက်လက်ဖော်ဆောင်သွားနိုင်ဖို့အတွက်အမေရိကန်နိုင်ငံရဲ့ဘီလီယံနာတထေးကြီး Michael Bloomberg ကအကူအညီပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတ Donald Trump ကမကြသေးခင်ကပဲအမေရိကန်နေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာ Paris သဘောတူညီချက်ကနေနှုတ်ထွက်တယ်လို့ကြေညာလိုက်ပြီး Paris သဘောတူညီချက်ဟာအမေရိကန်တွေအတွက်ကုန်ကျမှုအလွန်များပြီးတက္ကသိုလ်2025ခုနှစ်မှာအမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့လည်းအလုပ်ကိုင်ပေါင်း9တန်းလောက်ဆုံးရှုံးနိုင်တယ်ဆိုပြီးတော့ပြောခဲ့ပါတယ်။ညောင်မျိုးတော်ဝန်ဟောင်းလည်းဖြစ်တဲ့တထေးကြီး Michael Bloomberg ကရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂရဲ့အခြေခံသဘောတူညီချက်အတွက်အမေရိကန်ဒေါ်လာ15တန်းကူညီပေးသွားဖို့ကတိပြုပါတယ်။ဒီငွေပမာဏကကုလသမဂ္ဂအနေနဲ့အမေရိကန်ကနေမရတော့မဲ့ငွေနဲ့ညီတယ်လို့ Bloomberg ကရဲ့စာမျက်နှာမှာဖော်ပြထားပါတယ်။အမေရိကန်တွေအနေနဲ့အောက်ခြေကနေဥဆောင်ပြီးတော့ Paris သဘောတူညီချက်ကိုဆက်လက်အကောင့်ထဲပေါ်နိုင်ဖို့လှုံ့ဆော်မှာဖြစ်ပြီးတော့အမေရိကန်အစိုးရအနေနဲ့ဒါကိုဘလို့မှတားဆီးလို့မရနိုင်ဘူးလို့ Mr. Bloomberg ကပြောပါတယ်။ဒါပြင် Mr. Bloomberg ဟာအမေရိကန်မျိုးတွေပြည်နယ်တွေကုမ္ပဏီတွေကနေကုလသမဂ္ဂကိုတင်ဖို့ကြိုးပမ်းနေတဲ့အစီအစဉ်ကိုဥဆောင်နေတယ်လို့ New York Times သတင်းစာကပြောလိုက်ပြီးတော့အဲ့မှာအမေရိကန်ရဲ့ဖန်လုံရင်တန်းွက်ထုတ်လွှင့်မှုကိုသတ်မှတ်ချက်တိုင်းပြည်မိနိုင်ဖို့အတွက်ကတိပြုထားပါတယ်ခင်ဗျာ။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။မြောက်ကိုရီးယားနျူကလ িয়ার အရေးကိုကင်တွယ်ဖို့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်တယ်လို့အမေရိကန်ကာကွယ်ဝင်ကြီး James Mattis ကစင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာပြောဆိုသွားပါတယ်။မြောက်ကိုရီးယားနိုင်ငံအပေါ်မဟာဗျူဟာမြောက်ဆိတ်ရှည်တီးခန့်ခဲ့တဲ့ကာလကျော်လွန်သွားပြီဆိုတာကိုသမ္မတထရန့်ကပြောဆိုပြီးဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ဆောင်ရွက်ချက်တွေဟာနိုင်ငံတကာဥပဒေနဲ့မညီသလိုဒီအတိုင်းဆက်သွားလို့မရဘူးဆိုတာကိုလည်းနိုင်ငံတကာအသိုင်းအဝိုင်းကလက်ခံထားတယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုပြီးတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးတရုတ်ရဲ့မူဝါဒကကျွန်တော်တို့ရဲ့မူဝါဒနဲ့တူတဲ့အလားတူပဲဂျပန်တောင်ကိုရီးယားတို့နဲ့လည်းတူညီပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကမနေ့ကပြောဆိုတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ရှီမန်းချက်တွေကရုရှားနိုင်ငံအတွက်လည်းချင်းချမှုဖြစ်တယ်လို့ရုရှားဒုတိယကာကွယ်ရေးဝန်ကြီးကလည်းဒီကနေ့ပြောပါတယ်။မြောက်ကိုရီးယားရဲ့ပေဒိန်းတက်ဒုံးကျည်ကာကွယ်ရေးစနစ်တည်းမဟုတ်ဘဲပေဒိန်းတက်ဒုံးကျည်စနစ်တည်းလည်းရှိနေတာကြောင့်ရုရှားအတွက်တရက်ချင်းချမှုဖြစ်တဲ့အပြင်ဒေတာရင်းမှာတင်းမာမှုတွေတိုးလာမယ်လို့ယူဆတဲ့အကြောင်းရုရှားဒုတိယကာကွယ်ရေးဝန်ကြီးအလက်ဆန်ဒါဖိုမင်းကပြောဆိုတာပါ။နိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ကြီးကအစီအစဉ်နဲ့စင်ကာပူကရှန်ဂရီလာဒိုင်ယလော့ဂ်နိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံဒီကနေ့နောက်ဆုံးနေ့မှာတော့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးပင်လယ်ပြင်တွင်အင်ဒိုနီးရှားမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ပူးပေါင်းကင်းလဲမဲ့အစီအစဉ်ကိုလည်းအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကစီနိုလောင်းကစားရုံတစ်ခုကိုပြီးခဲ့တဲ့ဘက်ကတိုက်ခိုက်မှုတွင်ဒီတိုက်ခိုက်မှုကိုလုပ်တယ်လို့တန်ကြားရှိတဲ့သူဟာဂျက်စီကာလော့စ်ဖြစ်တယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ကာလော့စ်ဟာကစီနိုမှာလောင်းကစားဆွဲနေတာကြောင့်အကျွေးတွေအများကြီးတင်နေတယ်လို့သူ့ရဲ့မိသားစုကသတင်းပေးကြောင်းမနီလာရဲတပ်ဖွဲ့ရဲ့အကြီးအကဲကပြောပါတယ်။ကလုတ်စာရီစော့ဝေါ်မနီလာဆိုတဲ့အပန်းဖြေလောင်းစားယုံကြီးတဲ့ကိုဝင်သွားပြီးတော့လူတွေအများပြားရှိတဲ့လောင်းစားခုံတွေကိုမိရှုခဲ့တာဖြစ်တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။ဒီမိလောင်မှုကနေထွက်လာနေတဲ့မိခိုးတွေမှုန်ပြီး36ယောက်ထက်မနည်းသေဆုံးခဲ့တယ်လို့လည်းဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ကာလော့စ်ဟာအဲ့ဒီကနေထွက်မပြေးခင်မှာသူ့ရဲ့ကြောပေါ်ကြီးထဲကိုလောင်းစားရုံမှာငွေအဖြစ်အသုံးပြုတဲ့ဟာတွေကိုထည့်ပြီးတော့အနာကဟိုတယ်ကိုထွက်ပြေးသွားကြောင်းအဲ့နောက်တောက်ကြနေအစောပိုင်းကအဲ့ဒီဟိုတယ်မှာသူ့ကိုယ်သူတက်တည်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။မိခိုးတွေခန်းထဲမှာ တေဆုံးနေတဲ့လူတွေရဲ့ရုပ်အလောင်းတွေကိုမိသားတပ်ဖွဲ့ကတွေ့ရှိခဲ့ပြီးတော့အဲ့ဒီလူတွေအားလုံးဟာမိခိုးတွေမို့မိတေဆုံးကုန်တာဖြစ်ပြီးဘသူမှတနတ်တန်ရာနဲ့တေဆုံးခဲ့တာမဟုတ်ဘူးလို့မနီလာရဲမှူးကြီးကပြောပါတယ်အိုက်စ်အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့တရားဝင်ထုတ်ပြန်တဲ့သတင်းတွေကနေနှစ်ကြိမ်တိုင်းပြောခဲ့ပေမဲ့လည်းရဲတပ်ဖွဲ့ကတော့ဒါဟာ IS အဖွဲ့ရဲ့လက်ချက်မဟုတ်ဘူးဆိုပြီးတော့တောက်လျှောက်ညှင်းဆုပ်ခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာဒီမိုကရေစီရဲ့လှုပ်ရှားမှုကိုတင်ကားရင်းနဲ့ပြစ်ခတ်ဖြိုခွင်းခဲ့ရတဲ့ဖြိုခွင်းခံခဲ့ရတဲ့တျန်နင်းမြင်ရင်ပြင်းရေးတော်ဘုံကဒီကနေ့တနင်္ဂနွေနေ့မှာ28နှစ်ပြည့်မြောက်ပြီဖြစ်ပါတယ်တျန်နင်းမြင်ရင်ပြင်းကဒီမိုကရေစီရဲ့လှုပ်ရှားတောင်းဆိုသူတွေကြားတရုတ်အစိုးရကတင်ကားရီနဲ့မောင်းဝင်ပြီးပြစ်ခတ်ခဲ့တာကြောင့်ရာနဲ့ချီတဲ့ဆန္ဒပြသူတွေတေဆုံးခဲ့ကြရတာဖြစ်ပါတယ်။တေဆုံးသူအရေအတွက်ကထောင်နဲ့ချီရှိနိုင်တယ်လို့လည်းတချို့ကခန့်မှန်းပါတယ်။တရုတ်တရားနည်မြင့်ရှင်မြင့်လှုပ်ရှားမှု28နှစ်ပြည့်အဖြစ်အခွင့်အရေးလှုပ်ရှားသူတွေကဟောင်ကောင်းမှာနှစ်ပတ်လည်အခမ်းအနားကျင်းပဖို့ပြင်ဆင်နေကြပြီးဒီဖြစ်ပျက်နဲ့ပတ်သက်ပြီးတရုတ်အစိုးရဘက်ကတရားဝင်ပြောဆိုထားချက်ကိုပြန်လည်ပြင်ဆင်ဖို့လည်းထပ်ပြီးတော့တောင်းဆိုကြပါတယ်။တန်နမင်းရှင်မြလှုပ်ရှားမှုကိုတရုတ်ဆွေရကဇွန်လ4ရက်နေ့စူပူမှုအဖြစ်သားရည်ညွှန်းပြောဆိုပြီးအမှန်တကယ်ဖြစ်ပျက်ခဲ့တာထက်ရှော့ချထားတာဖြစ်ပါတယ်။တန်နမင်းရှင်မြရေတော်ဘုံနဲ့ပတ်သက်ပြီးမီဒီယာတွေမှာတရုတ်ညွှန်းတဲ့တွေမှာဆွေးနွေးမှုတွေကိုလည်းပြင်းပြင်းထန်ထန်တားမြစ်ထားတာဖြစ်ပါတယ်။1989ခုနှစ်နောက်ပိုင်းမွေးဖွားလာတဲ့တရုတ်လူငယ်တွေကြားမှာတော့တန်နမင်းရှင်မြရေတော်ဘုံအကြောင်းသိပြီးမသိကြတော့ဘူးလို့လည်းသုံးသပ်ပြောဆိုကြပါတယ်ရှင်။
အမေရိကန်ရဲ့ SpaceX အာကာသဒုံးကြီးလွတ်တင်ရေးကုမ္ပဏီကနိုင်ငံတကာအာကာသစခန်းကိုစမ်းသပ်ပစ္စည်းတွေနဲ့အထောက်ပံ့တွေတည်ဆောင်ထားလာတဲ့အာကာသယာဉ်တစ်စင်းကိုစနေနေ့ကလွတ်တင်လိုက်ပါတယ်။အခုနောက်ဆုံးပေါင်6000တင်ပို့လိုက်တဲ့အထဲမှာပုံမှန်တင်ပို့နေကြအထောက်ပံ့ပစ္စည်းတွေအပြင်သုတေသနလုပ်ငန်းအတွက်ကြွက်တင်တဲ့ရင်ကောင်တွေပါဝင်တယ်လို့ပြန်လည်လို့ရတဲ့နေအောင်ကြီးစွမ်းအင်သုံးအောက်ခံပြားတွေနဲ့ကျဲတွေကိုလေ့လာတဲ့ပစ္စည်းတွေလည်းပေါင်းပါတယ်။မုန်တိုင်းကြောင့်နှစ်ရက်ကြာနှုတ်ဆုတ်ခဲ့ပြီးတဲ့နောက်လူမပါတဲ့ Falcon 9ဒုံးပျံကိုစနေနေ့ကလွတ်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့လန်ဒန်မြို့တိုက်ခိုက်ခံရပြီးတဲ့နောက်ဆက်တွဲလုံခြုံရေးအခြေအနေကိုတင်ပြပေးပါမယ်ရှင်။ပြည်ထောင်နိုင်ငံလန်ဒန်မြို့မှာစနေညတိုက်ခိုက်မှုတွေအပြီးအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေအဖြစ်လုံခြုံရေးတည်တင်းကြပ်ကြပ်တိုးမြင့်ချထားခြင်းဖြစ်တာကြောင့်ပြည်ထောင်နိုင်ငံလန်ဒန်ရောက်မြန်မာတွေနဲ့တိုင်းရင်းသားအတိုင်းအဝိုင်းတွေအနေနဲ့လုံခြုံရေးအထူးသတိထားကြဖို့သတိပေးနှိုးဆော်ကြတယ်လို့လန်ဒန်ရောက်မြန်မာတွေကပြောပါတယ်။အထူးသဖြင့်လန်ဒန်နေမြန်မာတွေအနေနဲ့အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေဖြစ်ပွားတဲ့နေရာတွေ၊ခီးသွွားတူရစ်တွေအသွားလာများတဲ့နေရာ၊လူစီကားတဲ့နေရာတွေကိုအထူးသတိထားသွားလာကြဖို့နဲ့တစုံတစ်ခုအန်ဒီရဲ့ကြားရောက်ရင်ချက်ချင်းအကြောင်းကြားဆက်သွယ်ကြဖို့နှိုးဆော်ထားတယ်လို့ပြောပါတယ်။အပြည့်အစုံကိုတော့မင်းမြန်းထားတဲ့မဆုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ပြည်ထောင်နိုင်ငံလန်ဒန်မြို့မှာဒေသစံတော်ချိန်စနေညည10:08မိနစ်လောက်ကလန်ဒန်မြို့လေကလန်ဒန်ဘရစ်သံတားပေါ်မှာဗန်ကားတစ်စင်းနဲ့လူတွေကိုလိုက်တိုက်တာကြောင့်တံတားပေါ်မှာရှိတဲ့သူတို့ချို့ထိခိုက်ဒဏ်ရာရပြီးတဲ့နောက်မရှိမနှောက်အချိန်လောက်မှာပဲလန်ဒန်မြို့ရဲ့ဒီလန်ဒန်ဘရစ်သံတားတောင်ဘက်မလန့်မကန်ဘရက်ဈေးမှာရှိတဲ့စားတောက်ဆိုင်တစ်ခုတည်းကိုဝင်ပြီးအမျိုးသားနှစ်ဦးကဓားနဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်ဒီတိုက်ခိုက်မှုတွေကိုအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေအဖြစ်လုံခြုံရေးအထူးတင်းကျပ်ပြီးတင်းတင်းကျပ်ကျပ်ကင်တွယ်ဆောင်ရွက်နေကြောင်းလန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်စနေညတိုက်ခိုက်မှုမှာတော့တိုက်ခိုက်သူ3ဦးကိုရဲကပြစ်ဒဏ်နိုင်ခဲ့ပြီးဒီဖြစ်စဉ်တစ်ခုလုံးမှာလူ9ယောက်ထက်မနည်းသေဆုံးအနည်းဆုံးလူ50ဒဏ်ရာရခဲ့ပါတယ်ဒီစနေညတိုက်ခိုက်မှုတွေမှာတော့လန်ဒန်နေမြန်မာတွေအထိခိုက်မရှိပေမဲ့လို့လုံခြုံရေးစိုးရိမ်မှုတွေမြင့်တက်ပြီးအထူးသတိထားသွားလာနေကြတယ်လို့လန်ဒန်ကမြန်မာအတိုင်းဝိုင်းကပြောပါတယ်လန်ဒန်ရောက်မြန်မာတွေနဲ့တိုင်းရင်းသားအတိုင်းဝိုင်းတွေမှာလုံခြုံရေးအထူးသတိရှိကြဖို့လူမှုကွန်ရက်စာမျက်နှာတွေကနေတဆင့်သတိပေးနှိုးဆော်နေကြတယ်လို့မြန်မာအသင်း UK ရဲ့အထွေထွေအတွင်းရေးမှူးအငိမ့်စားမေဆေးဆရာဝန်ကြီးဒေါက်တာမင်းစောအောင်က VOA မြန်မာပိုင်းကိုပြောပါတယ
်။ဒီမနေ့ကဖြစ်ကြတဲ့ပတ်သက်ပြီးတော့ဒီသူဖြစ်ရင်ဂျုံဂျုံရေးကိုတိကျကြငင်းတက်နေတယ်မြတ်ကို group နဲ့ကို ethnic group နဲ့တူတူကိုတယောက်ချင်းတော့ Facebook ကိုတော့ network နဲ့တော့ email နဲ့တော့တယောက်နဲ့တော့ insight information တွေပေးပြီးတော့ share လုပ်ကြပါတယ်။အဲ့ဒီ link နဲ့တက်နေတော့တော့ share လုပ်တော့ပေါ့ security တွေဂျုံဂျုံရေးသူအဓိကထားပြီးတော့ဒီလူစီလာတဲ့နေရာတိုးစစ်သွားတဲ့နေရာအဲ့လိုဘရစ်တို့တယောက်တန်းလို့နော်အဲ့ Westminster ကတိကျလို့ဟာမျိုးအဲ့လိုနေရာမျိုးကြတက်နေနေရာ for the time being တော့ရှောင်ဖို့တော့တယောက်ကြည့်ပေးဆက်လို့
အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေအဖြစ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နေရာတွေလူစီကားတဲ့နေရာတွေပါဝင်တမျိုးလုံးကိုလုံခြုံရေးတင်းတင်းကြပ်ကြပ်တိုးမြင့်ချထားတဲ့လန်ဒန်မြို့ရဲ့လုံခြုံရေးအခြေအနေကိုလည်းဒေါက်တာမင်းစောအောင်ကအခုလိုပြောပြပါဗျ
။လုံခြုံရေးသဆုံးချင်နေရတော့အခုကျွန်တော်အခုပဲယူရဲနဲ့ချက်ပြန်တော့ကျွန်တော်လန်ဒန်ပြင်ပလာပြီးတော့ကျွန်တော်ဖုန်းကြီးပတ်ပြင်တော့အဲ့လန်ဒန်အဲ့အပြင်ကပဲပတ်ပြီးတော့ပြန်ပါပဲ။လောလောဆယ်ချင်နေရတော့လန်ဒန်မြို့ကလမ်းလေအခုပိတ်ထားပါဗျ။ဒီကံဒီမနေ့ကပြဿနာတက်တဲ့ Borough Market နဲ့ဖိတ်ထားပါတော့အဲ့ဒီနေရာလုံးဝတော့ပြည့်မရှိဘူး။နောက်ပြီးတော့ဒီကီ London Bridge Station မှာလည်းရထားကိုကားကိုတိုက်ဆီလို့ရပ်ဖို့မရပါဘူး။ City Block Critical Level ပေါ့ဆို Serious Level တင်ထားပါတယ်။သူတို့ London Metropolitan Police နဲ့သူတို့ London Commissioner of Police နဲ့သူတို့ Secret of Scotland နဲ့သူတို့ Central Division
လန်ဒန်မှာရှိတဲ့ကချင်အတိုင်းဝိုင်းပါဝင်လန်ဒန်ရောက်တိုင်းရင်းသားတွေအားလုံးလုံခြုံရေးအထူးသတိရှိကြဖို့နဲ့တစုံတစ်ခုအန္တရာယ်ရင်ဆိုင်ရရင်ချက်ချင်းဆက်သွယ်အကြောင်းကြားကြဖို့နှိုးဆော်ထားတယ်လို့အင်တာနက်လူမှုကွန်ရက်နေမှာလဲလန်ဒန်အတိုင်းဝိုင်းနေဖွဲ့စည်းထားပြီးဆက်သွယ်ဆောင်ရွက်နေပါတယ်လို့ကချင်မျိုးသားအစည်းအရုံး UK ရဲ့ဥက္ကဋ္ဌမစ္စတာရင်းဒူလာရန်ကပြောပါတယ်။အရင်က
တည်းကတော့စိုးရင်ရတာဖြစ်တယ်လဲဆိုတော့အခုကဒီမှာကွန်ထရိုးမန်ချက်စတာစီးတီးမှာဖြစ်တယ်မန်ချက်စတာစီးတီးမှာမစ်ဖြစ်ခင်လန်ဒန်ကွန်မင်းစတာမှာလည်းဖြစ်တယ်ဆိုတော့အခုအတည်အခုပြလန်ဒန်ဘရစ်မှာပြဖြစ်တယ်ဆိုတော့အခုစိုးရင်ရတယ်တတိထားရတယ်သွားရမှာတော့ဒါပဲကျွန်တော်လန်ဒန်မှာရှိတဲ့ဒီမားတွေကျွန်တော်ပုံမှန်မိသားစုမှာမိသားစုကြားရတယ်ကျွန်တော်နောက်မှကျွန်တော်ကချင်မိသားစုကြားတော့ပါမအဲ့အခင်ဒီပွားတွေမှာပါဝင်ခြင်းရှိပါတော့ဆေးဖြစ်ပါတယ်ကျွန်တော်လုံခြုံမှုရှိပါတယ်လို့ဆိုဒါပေမဲ့စိုးရင်မှုကတော့အခုရှိတယ်တတိထားရတော့ကျွန်တော်လို့ဆိုအများတတိထားတယ်ဆေးမှုကလူများနဲ့ညီအစ်ကိုတွေကဒီကျွန်တော်နည်းနည်းဒီသွားလာရင်တော့မှနည်းနည်းတတိနဲ့ပေါ့အရင်ကတည်းကတော့ပုံမှန်တတိထားလာတော့ပါ
စနေညကလန်ဒန်မှာမတူညီတဲ့နေရာ၃နေရာမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုချိန်မှာတော့အခင်းဖြစ်တဲ့နေရာတွေကိုလက်နက်ကင်ပြည်တဲ့ရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးအထူးတာဝန်ယူထားပြီးတော့အဲ့ဒီနေရာကိုမလာကြဖို့ကိုလည်းသတိပေးချက်ထုတ်ပြန်ထားပါတယ်။လန်ဒန်မြို့မှာအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပြီးခဲ့တဲ့မတ်လကဆက်လို့ရှိရင်ဒါဟာတတိယအကြိမ်မြောက်ဖြစ်ပါတယ်။ဝမ်မန်စတာတရားပေါ်ကတိုက်ခိုက်ရမှုမှာတော့6ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီအထက်မန်ချက်စတာအသေးခံဘုံခွဲတိုက်ခိုက်မှုကတော့အထူးခိုက်အများဆုံးဖြစ်ပြီးလူ22ဦးသေဆုံးခဲ့ရပါတယ်ရှင်။
မဆူမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရင် email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့မြန်မာရေးဆွေးနွေးခန်းအလဲဖြစ်ပါတယ်မြန်မာလူငယ်တွေကိုကိုကိုယုံကြည်မှုရှိအောင်ပညာရေးစနစ်အရပြိုးထောင်ပေးဖို့လိုအပ်နေတယ်လို့ Mr. Global ဆုရှင်ကိုမြတူရလွင်ကပြောပါတယ်Mr. Global ပြိုင်ပွဲမှာမြန်မာနိုင်ငံသားတူအနေနဲ့ပထမဦးဆုံးကြိမ်ဆူရရှိခဲ့တဲ့ကိုမြတူရလွင်ကိုမှတ်အင်ဂျင်နိုင်ကတွေ့ဆုံမြင်မြန်ထားတာကိုမြန်မာအရေးဆွေးနွေးခင်းမှာနားဆင်ကြရအောင်ပါရှင
်မြန်မာနိုင်ငံကပထမဦးဆုံးကြိမ်ဝင်ရောက်ဆင်ပြိုင်တဲ့အချိန်မှာကိုမကိုအနေနဲ့ပထမဒီစူရခဲ့တဲ့အတွက်အဲ့ဒီလိုရလာတဲ့အခြေအနေကိုပြောပြပါဦးဆ
ရာ။ဘယ်လိုရလာလဲဆိုတော့ဟိုပထမကျွန်တော်မော်ဒယ်ရန်ကုန်မှာဒီတိုင်း UU model ပဲလုပ်တယ်ပေါ့နော်။ပုံမှန်လုပ်ဖြစ်တယ်တခြားပြိုင်ပွဲတွေဝင်ပြိုင်ဖြစ်တယ်ပြိုင်မှုတွေ။အဲ့ဒီအချိန်မှာဟို organization တကူပေါ့နော်။ဒီ brilliant agency ကနေပြီးတော့ကိုစီဟိန်းကနေသူကနိုင်ငံခြားပွဲလွှတ်ချင်တယ်ပထမဦးဆုံးမြန်မာနိုင်ငံမှာလည်း international ပွဲဘယ်သူမှလည်းမသွားသေးဘူးဆိုတော့ main ကလေးတွေလောက်ပဲသွားတာဆိုတော့ main ကလေးတွေ miss universe တို့ miss world တို့လာပြိုင်ကြတယ်ပေါ့နော်အဲကကြတော့ miss international အဲ့လိုပွဲလာပြိုင်တဲ့ခါမှာဟိုယောက်ျားလေးအနေနဲ့ရောဘာပဲဝင်လို့ရင်ကောင်းမလဲဆိုသူရွေးလိုက်တဲ့အချိန်မှာအဲ့ Mr. Global သူ franchise ဝယ်လိုက်တယ်ဝယ်ပြီးတော့ကျွန်တော်သွားရောက်ပြီးတော့ဟိုပါပေါ့နော်သူတို့သူလူရွေးတယ်အရင်ဆုံးလူရွေးတဲ့ခါမှာကျွန်တော်သဘောကျပြီးတော့ကျွန်တော်အရင်မောင်းကောင်းတယ်ရုပ်ရည်တင်းတင်းရှိတဲ့အခါကျတော့အဲကိုက်ညီတယ်ပေါ့နော်ဒီပွဲနဲ့ကိုက်ညီတယ်ထင်ပြီးတော့သူကသွားပြိုင်ခွင့်ပေးလိုက်တာ
ဒီလိုဒီ Mr. Global ဒီ International မှာပထမဆုံးရခဲ့တဲ့အတွက်အကျိုးဆက်တရားရောနောက်ပိုင်းဒီမြန်မာပြည်မှာဒီမာကိုရဲ့နောက်ပိုင်းလှုပ်ရှားမှုတွေမှာရောဘယ်လိုကြည့်ရမှုတွေရှိခဲ့လဲ
အာနောက်ပိုင်းလှုပ်ရှားမှုတွေမှာလူတွေပိုပြီးအာရုံစိုက်ခြင်းခံရတယ်ဗောနော်ပထမအဆုံးသွားရမစ္စတာတယောက်ဖြစ်တယ်ပြီးတော့သွားပြိုင်နေပွဲမှာလည်းဟိုပထမဆုံးရခဲ့တဲ့ခါကျတော့လူတွေပိုပြီးအာရုံစိုက်ခြင်းခံရတယ်ဗောနော်ဟိုများသောအားဖြင့်ကျွန်တော်လှုပ်ဖြစ်တာကဒီရန်ကုန်မှာရေပြီးတော့တခြားနေတွေမှာဗောနော်အဲ့လိုဟို private တက်လုပ်ငန်းတွေလှုပ်ဖြစ်တယ် private တက်လုပ်ငန်းဆိုတာအဓိကအော်ဘောမိဘမိတ်ကြောင်လို့ဒီကလေးတွေအတွက်အဓိကကလေးတွေအတွက်ကိုကျွန်တော်လုပ်ဖြစ်တာများလုပ်ပေးဖြစ်တာများဟုတ်
modeling ဘက်ပေါ့เนาะဒီအနုပညာဘက်ကိုမာကိုအခုလိုရွေးချယ်ခဲ့ရတဲ့အကြောင်းလေးရောပါလဲရှင်
အာဒီလူပညာကိုရွေးချယ်ခဲ့တာကဒီပထမဆလုပ်တဲ့အချိန်မှာတော့ကျွန်တော်မှဟိုဒီလိုပဲဝါသနာရဝင်လုပ်ဖြစ်ခဲ့တယ်ပေါ့နော်ဟိုဒီလိုမျိုး mindset တွေမချင်းခဲ့ဘူးတခါမှဘာကြောင့်လဲဆိုတာလည်းမသိဘူးပေါ့နော်စပြီးတော့လုပ်ကလေးဟိုဒီလုပ်ကိုဝါသနာပါလို့ဆိုပြီးတော့ရွေးချယ်နေလုပ်ခဲ့တယ်ပြီးတော့တနေ့နှစ်နှစ်လောက်နေတဲ့အချိန်မှာကျွန်တော်ဘာလို့သွားသတိရလဲဆိုတော့ကျွန်တော်လေ့လာနေတဲ့အခုကျွန်တော်တင်နေတဲ့ဟိုပညာရေးရစိတ်ပညာရေးပြီးတော့ဒီမှာဒီကမာဗီရလူတွေပေါ့နော်မဘီယယ်ကလေးတွေမှာဘာလို့လိုအပ်လဲသူတို့ရဲ့အဓိကအချက်ပေါ့ဟိုသူတို့မှာမျှော်လင့်ချက်မရှိတဲ့ဥစ္စာမျိုးသူတို့မှာ confidence မရှိဘူးသူတို့ human rights ကဘာလဲမသိဘူးပေါ့နော်အဲ့ဒါမျိုးတွေတော့ကိုသူတို့မှာယုံကြည်မှုရှိလာအောင်လုပ်ပေးခြင်းနဲ့အဲ့စိတ်လေးပေါ်လာတယ်အဲ့စိတ်လေးပေါ်လာတဲ့ခါကျတော့ကျွန်တော်ထပ်ပြီးတော့အောင်မြင်အောင်လုပ်တယ်အောင်မြင်အောင်ဒီအမှုပညာမှာအောင်မြင်အောင်ကြိုးစားတဲ့ခါကျတော့အမှုပညာရှင်တွေဟိုမဘီယယ်မဘီလူတို့ရဲ့စိတ်ဝင်စားမှုအမှုပညာရှင်တွေမှာရကနိုးရမြရှစ်ဆစ်ဆေရကနိုးလောက်ကမြင့်မြတ်ရှင်နေပြီအာစူးစဲမှုရှိရပေါ့နော်အဲ့ခါကျတော့ကျွန်တော်တို့ကောင်းတာလုပ်ရင်တို့ကလိုက်လုပ်တယ်တို့ကျွန်တော်တို့ဝက်စားဝက်တာအစားတို့လိုက်ပြီးတော့အဲ့လိုတတိထားပြီးလိုက်ဝက်တာမျိုးတို့အိုက်တင်နေရအစားပေါ့နော်အကယ်၍ထားလိုက်ပါတော့ဥပမာရာဇာနေဝင်းဆိုရာဇာနေဝင်းစပင်းဒီဇိုင်းအဲ့အဲ့လိုဒီဇိုင်းလေးလိုက်လုပ်တဲ့ခါကျတော့ကျွန်တော်တို့တခြားပရိဟိတအနေနဲ့တခြားကလေးတွေအဲ့လိုအာဘယ်လိုမလဲစိတ်တက်ခွန်အားရလာအောင်လုပ်ပေးနိုင်မယ်ဆိုလို့ရှိရင်တို့လည်းနောက်ကနေလိုက်ပြီးတော့လုပ်မယ်ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့ပေါ့နော်အဲ့လိုစိတ်မျိုးထားတက်လာတယ်အဲ့လိုစိတ်မျိုးဖြစ်လာတဲ့ခါကျတော့ကျွန်တော်ဖြည်းဖြည်းချင်းစလုပ်ဖြစ်ခဲ့တယ်ဟုတ်ဆို
တော့မာကိုကိုရိုင်းကတော့ပညာရေးနဲ့ပတ်သက်ပြီးတော့အခုဘယ်ဘာသာရပ်ကိုရွေးချယ်လဲအခုပညာသင်ကြားတဲ့မာကိုရဲ့ဟိုပါပေါ့နော်ပညာသင်ကြားတဲ့ဒီတက္ကသိုလ်ဆင်ဘာသာရပ်တရားကိုဘယ်လိုရွေးချယ်ထားလဲရှင
်အာကျွန်တော်က psychology ကျွန်တော်စိတ်ပညာရွေးချယ်တာဘာလို့လဲဆိုတော့အဓိကအဲ့ဒါပေါ့နော်ကလေးတွေကို mindset ရဒီအုံတော့ပိုင်းဆိုင်ရာဟိုစိတ်ပိုင်းဆိုင်ရာဘယ်လိုမလဲပြန်ပြီးပြုပြင်ပေးခြင်းလို့ပြုပြင်ပေးခြင်းတာအထက်သူတို့စိတ်ခွန်အားတွေပေးခြင်းလားဟောကိုယ်ကိုယုံကြည်မှုရှိလာအောင်စိတ်ခွန်အားတွေပေးခြင်းတဲ့အတွက်ကြောင့်မလို့ဘယ်လိုစကားတွေပြောရမလဲဘယ်လိုမျိုးလောက်ကမလဲဆိုတော့သိခြင်းနဲ့ပြီးရင်လူတွေအုံနောက်ကိုဘယ်လိုဖတ်ကမလဲကောင်ဆယ်လင်းဘယ်လိုလောက်ကလဲဆိုတော့သိခြင်းနဲ့အတွက်ကြောင့်မလို့ဟိုဒီဘာသာရပ်ကိုကျွန်တော်ရွေးချယ်ခဲ့တာဟုတ
်အဲ့တော့နိုင်ငံတိုးတက်ဖို့ဆိုရင်လည်းပေါ့နော်ဥမာဒီဖွံ့ဖြိုးပြီးနိုင်ငံနေချင်းလေဒီကလေးတငယ်တွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုသူတို့နှစ်ခုစလုံးကိုမြောက်သူတို့တော်တော်လေးအလေးထားတွေ့ရယ်ပညာရေးစနစ်ရောသူတို့ပြုစုပြောထောင်နေနေရမှာဆိုတော့ဥမာကိုကအဲ့ဒီကလေးတွေရဲ့ပြုစုပြောထောင်နေဒီငယ်ငယ်ဒီစိတ်ပိုင်းဆိုင်ရာပြုစုပြောထောင်တာကိုလည်းတော်တော်စိတ်ဝင်စားရယ်ဆိုတော့ဘာကြောင့်အဲ့ဒီဟာကိုတော်တော်စိတ်ဝင်စားတဲ့ထူးခြားချက်ပေါ့လေအဲ့ဒါပါကြောင်ပါလေရှင
်အဲ့ဒါတော့ကျွန်တော်လည်းဘယ်လိုပြောမလဲကျွန်တော် sense ရတာပေါ့နော်ကျွန်တော်ဘုန်းတော်တွေမှာအဲ့အတွေးတခုဝင်လာတာပေါ့ကျွန်တော်အဲ့ခရီးထွက်တဲ့နိုင်ငံသားတွေတွားဖြစ်တယ်ကျွန်တော် Australia တွားဖြစ်တယ်ဒီဟိုပြည်ပခရီးအများကြီးရောက်ဖြစ်တယ်ပေါ့နော်ဒီ Singapore တွားဖြစ်တယ်တခြားနိုင်ငံမှာကလေးတွေဘယ်လို control လုပ်လဲအာပြီးသွားသူတို့ကလေးတွေသူတို့ဘယ်လိုပြုထောင်လဲအာဒီနိုင်ငံကြီးတိုးတက်နေတာဘာကြောင့်လဲသူတို့ဟို personality တွေကဘယ်လိုမျိုးသူတို့ attitude တွေကဘယ်လိုမျိုးစာနာမေးဖတ်တဲ့အခါကျတော့ပို့ပြီးတော့အမြင်ကျေသွားတယ်ပို့ပြီးတော့သတိထားမိပြီးတော့ကိုယ့်နိုင်ငံမှာဘာတွေလိုအပ်နေလဲခြားနိုင်ငံသွားလို့ရှိရင်ဟိုကိုယ့်နိုင်ငံမှာဘာတွေလိုအပ်နေလဲဘာကြောင့်မတိုးတက်တာလဲဘာကြောင့်ကလေးတွေစိတ်လေလွင့်နေရလဲသူတို့မှမျှော်လင့်ချက်မရှိတယ်မျှော်လင့်ချက်မရှိဘူးမဟုတ်သူတို့ကြိုးစားရင်ဖြစ်နိုင်တယ်ဆိုတော့သူတို့မသိဘူးသူတို့မိဘတွေကနေပြီးတော့ဟိုအဲ့ဒီယုံကြည်မှုမပေးခဲ့ဘူးဒီမှာအသက်ဘယ်လောက်ကြီးသွားမိဘလောက်စားထိုင်စားနေကြတယ်သူတို့မှယုံကြည်မှုမရှိတဲ့အတွက်ကြောင့်မလို့အဲ့လိုပြဿနာတွေဖြစ်နေတာပေါ့ဟုတ
်ကဲ့အဲ့တော့အခုမာကိုကိုရိုင်းလိုနိုင်ငံသားတွေသွားတယ်နောက်အခုဆိုလဲအမေရိကန်ပြည်ထောင်စုကိုအလေရောက်နေပေါ့လေ
အ
ဲ့တော့ဒီကိုနိုင်ငံကလူငယ်တွေအခြေအနေနဲ့ကိုကရှင်ပြီးတော့လဲကြည့်နိုင်တဲ့ခါကြတော့အခုဆိုရင်ဒေါက်ဆန်းစုကြည်ဟိုတလောကပြောသားတယ်သူစင်ကာပူရောက်တုန်းပေါ့နော
်
သူတို့တကယ်ကိုစူးစမ်းပြီးတော့ညီညွတ်ညွတ်နဲ့စူးစမ်းကြမယ်ဆိုရင်သူကစင်ကာပူနိုင်ငံကိုနှစ်20တွင်မှာကြော်သွားနိုင်တယ်ဆိုတော့သူပြောသားတဲ့စကားရောဒီခုခေတ်မြန်မာနိုင်ငံလူငယ်တွေရဲ့အနေထားရဆိုရောဖြစ်နိုင်သလားလူငယ်တွေကလိုက်နိုင်သလားသူတို့ရဲ့အခြေအနေဘယ်လိုရှိလဲရှင
်ဖြစ်နိုင်တယ်ဆိုတော့ကဒီဟိုနှုတ်ကျိုးရတဲ့ကလေးတွေကတော့ဖြစ်နိုင်မှာမထင်ဘူးပေါ့နှုတ်ကျိုးရအခု25အသက်25 26လူငယ်အရွယ်လောက်ကတော့ဟိုတစ်ခါလေးကြာလို့ရှင်တချို့တွေကဖြစ်နိုင်ခြင်းမှာဖြစ်နိုင်တယ်တချို့တွေကတော့ဒီစာအုပ်ကြီးတိုင်းဖြစ်သွားရင်လည်းဖြစ်သွားနိုင်တယ်အာနောက်ပိုင်းတက်လာမဲ့ကလေးတွေကတော့ဖြစ်နိုင်တယ်အဲ့ဆိုသူတို့ပြင်ပေးလို့ရသေးတယ်ပြင်ပေးလို့ရတဲ့အရွယ်ပေါ့နော်ပြင်ပေးလို့ရသေးတယ်14 15 16အရွယ်ဆိုသူတို့စိတ်ကိုပြင်ပေးလို့ရသေးတယ်သူတို့ယုံကြည်မှုတွေပေးလို့ရသေးတယ်သူတို့စူးစမ်းရင်စူးစမ်းလောက်ဖြစ်သေးတယ်အရေးချင်းရှိသေးတယ်အဲ့လိုကလေးမျိုးကိုဆိုလို့ရှိရင်တော့ဒါကဟိုဖြစ်နိုင်တဲ့အရေးချင်းရှိတယ်ပေါ့နော်လူငယ်တော်တော်များများကသူတို့မှအဓိကပြဿနာကျွန်တော်ခုနပြောသလိုပဲ ဟို confidence ပေါ့နော်ကိုယ့်ကိုယုံကြည်မှုမရှိဘူးကိုယ့်ကိုယုံကြည်မှုဘာလို့မရှိလဲဆိုတော့မွေးကလေးရောအကြောင်းပညာရေးမှာရောသူတို့ယုံကြည်မှုမပေးခဲ့ဘူးအကြောင်းပညာရေးမှာလည်းအများဆုံးအားဖြင့်ကဒီစာကျက်မယ်ဒီစာတင်လိုက်တယ်ဒါဖြီးမယ်ကျူရှင်သွားမယ်ကျူရှင်ထားတယ်ဆိုကျူရှင်မှာလည်းတက်အောင်တကယ်တင်လား physics ပါလည်းတကယ်မေးကြည့်တိလားပြန်မေးကြည့်မသိဘာလို့ဆိုတော့ဟိုဒီပညာရေးတခုကြောင့်ပေါ့နော်ဒီပညာရေးတခုကြောင့်ဒီလိုဖြစ်နေတာပေါ့အဲဒီဘာလို့ဆိုအဓိကတင်မှာအဲ့ပညာရေးပဲပညာရေးမှာမှဆရာကြီးဆရာမကြီးကလည်းပြောရမယ်မင်းဘာဝါသနာပါလဲဝါသနာပါတဲ့ဟာအဓိကလုပ်မယ်တင်မှာမင်းပညာရေးမှာဝါသနာမပါတော့ပညာရေးမှာပါရင်ပါမလားတို့ရှုလို့ဆိုမွေးရပါပညာရေးကိုဘလောက်ကြိုးစားစာကိုဘလောက်ပဲဝါလုံးဝိုင်းအောင်ရေးခိုင်းရေးခိုင်းဝါလုံးက၄ထောင်ပဲဖြစ်ဖြစ်နေတယ်အဲ့အရာမျိုးပေါ့အဲ့ခါကျတော့အဲ့လိုကလေးမျိုးကိုကျတော့သူ့ရဲ့တခြားထူးချွန်တဲ့အချက်ဘာရှိလဲဆိုတာပြန်ကြည့်သူ့ရဲ့ထူးချွန်တဲ့အချက်ပေါ်မူတည်ပြီးပြောထောင်ပေးဖို့အဲ့ဒီကလေးကိုလည်းဘယ်လိုပြောမလဲမိဘတွေကမနှိမ်ဘူးတခြားဘေးရလူတွေကလည်းမနှိမ်ဘူးမချိုးနှိမ်ဘူးတည်မလားကလေးရဲ့စိတ်သက်ပြပြသွားအောင်မလုပ်ဖို့အဓိကကလေးစိတ်သက်ပြပြသွားရဆိုအဲ့ဒါကြောင့်ဘေးရနေလိုက်ပြီးတော့ဟိုတွေးထိုးကြမယ်လိုက်စားကြမယ်ပြောကြမယ်သူကစာမတော်ဘူးဆိုလို့ရှိရင်သူနှိမ်ကြမယ်အဲ့ခါကျတော့ကလေးကငေးတဲ့အချိန်မှာစိတ်ခံစားချက်တစ်ခုဖြစ်သွားအဲ့စိတ်ခံစားချက်ဖြစ်သွားတဲ့အခါကျတူမှာတလန်းအောင်သူမမြင်တော့သူမှာတခြားထူးကြတဲ့အချက်ကို तू မသိတော့သူ့ကိုပြန်ရှာလို့မရတော့အဲ့လိုဖြစ်နေတဲ့ကလေးမျိုးကိုကျွန်တော်ကဟိုအဲ့လိုပြောနေကလေးမျိုးကိုအများကြီးရှိတယ်ဒီမြန်မာနိုင်ငံမှာရန်ကုန်မြို့မှာရောပြီးတော့တခြားနေတွေမှာရောအများကြီးတွေ့ရတယ်အဲ့လိုကလေးမျိုးကိုဟိုလည်းလမ်းကြောင်းတစ်ခုပေါ့နော်သူဘာဝါသနာပါလဲဆိုတာကိုလေ့လာမယ်ဝါသနာပါတဲ့အရာလေးကိုမြင့်တင်ပေးမယ်ဒီမှာစိတ်သက်ခွန်အားလေးပေးလိုက်မယ်ဆိုလို့ရှိရင်သူတို့အတွက်အများကြီးတလန်းနေဖြစ်လာနိုင်တယ်ကေရီအာတစ်စ်တို့တခါကြလို့ရှိရင်ပြောမရအောင်မြန်မာနိုင်ငံ scientist ထွက်လာမယ်ဆိုလို့ရှိရင်တိပ္ပံပညာရှင်တွေကထွက်လာနိုင်တယ်အဲ
့လိုနောက်မြန်မာနိုင်ငံမှာဒီလူငယ်တွေကြားတဲ့ဇာရိတာပေါ့နိအဲ့တော့ဒီဇာရိတာနဲ့ပတ်သက်ပြီးတော့ဟိုမြန်မာလူငယ်တွေကြားထဲမှာရောအခုဘယ်လိုရှိလဲရှင
်အမ်တော်တော်လေးပြပြနေတယ်တော်တော်လေးပြပြနေဆိုတော့ကောင်းတဲ့အချက်တွေလည်းကောင်းပါတယ်ကောင်းတဲ့လူတွေလည်းတော်တော်များကောင်းတာတွေ့ရပါတယ်တို့ရဲ့ဟို ability တွေသူတို့ရဲ့ personality တွေတိုးတက်လာတာတွေ့ရတယ်မကောင်းတဲ့အချက်ကကြတော့မကောင်းတဲ့အချက်ကြတော့သူတို့ Facebook ကအခုရမ်းနာမည်ကြီးနေမြန်မာနိုင်ငံမှာ Facebook ကလူတိုင်းလူသုံးနိုင်တယ် internet line တွေရမ်းကောင်းနေဖုန်းတွေလည်းပြောနိုင်တယ်ဖုန်းတွေလည်းလူတိုင်းကိုင်နေတယ်ဗောနော်အဲ့ကကြတော့အနည်းဆုံးတော့လူတိုင်းဟိုလူကြီးကအစကလေးအစုံဗောနော်ကလေး14 15နှစ်ကအစဟို Facebook တွေသုံးနေနိုင်ပြီသုံးနေနိုင်တဲ့ခါကြတော့သူတို့ Facebook မှာတွေ့တဲ့ဟာတွေကိုကောင်းတဲ့အချက်တွေကိုဟိုကောင်းဆိုလို့ယူတတ်တယ်လို့မကောင်းတဲ့အချက်ကိုလည်းယူတတ်တယ်ဥပမာဟိုပြောမယ်အဲ့ Facebook မှာစာတကြောင်တွေ့မယ်ကဲပြီးပြောထားတဲ့စာကကိုယ်စိတ်ကိုပြပြစေတယ်အဲ့စာတကြောင်ကအဲ့စာသားတခုကအဲ့ရောက်ကိုဖတ်လိုက်မယ်ကဲပြီးအဲ့ video file တခုဖြစ်မယ်အဲ့ video file ကလို့ပြောမယ်အဲ့လိုလူလူချင်းတက်တဲ့ဟာတို့တလိမ့်ဆန်ကိုနှိမ်နင်းတာတော့အဲ့လို video file တွေမဟုတ်တာကြီးတယ်မယ်ဆိုလို့ရှိရင်ကလေးလူငယ်တွေအနေနဲ့ပေါ့နော်ဟိုကိုယ်စိတ်ကို control မလုပ်နိုင်သေးတဲ့အရွယ်ပေါ့ငယ်တဲ့လူတွေအနေနဲ့ဒါမှမဟုတ်ရှိရင်ဟိုပြောမယ်ယုံတာလွယ်အယုံလွယ်တော့ကိုယ့်ဘာကိုမစင်စားဘူးဒါဖြစ်တင်လားဖြစ်တင်လားဆိုတာမစင်စားဘူးဒီတိုင်းပြလိုက်တာနဲ့ယုံတယ်အဲ့လိုမျိုးတွေဖြစ်တယ်ပေါ့နော်အဲ့လိုမျိုးဖြစ်တယ်ဆိုတော့အဓိကပြောချင်တာကစေးဆွဲတယ်အာစမ်းကြည့်ဒါလေးစမ်းကြည့်ကောင်းမလားဟွာလေးစမ်းကြည့်ကောင်းမလားတကယ်ချင်းကမြောက်ထုတ်ပင့်ကောင်လို့တော့သွားစမ်းကြည့်မိတယ်ဒါပေမဲ့ကိုယ်စိတ်ကိုမနိုင်အောင်နောက်ဆုံးဖြတ်လို့မရအောင်တကယ်ချင်းကပြန်ကောင်းသွားတယ်ကိုယ်ကစိတ်ထဲမှာဖြစ်ပြီးဟွာတက်ဆုံးသွားတယ်အများကြီးပဲအဲ့လိုမျိုးတွေးရတယ်ပေါ့နော်နောက်ပိုင်းမှာကြည့်တာများသောအားဖြင့်ကဟိုအဓိက sex ပိုင်းဆိုင်ရာပေါ့ငငယ်လေးနဲ့ရီးစားတွေထားလာမယ်ဒီမှာအဲဒီ sex pain ဆိုင်ရာကြီးစိတ်ဝင်စားလာတယ်မကောင်းတဲ့ဘက်တွေပြီးရင် drugs တွေအစေးတွေလုပ်မယ်အဲငါဘာစီးလေးတောက်ကြည့်ကောင်းမလားဘာလေးလုပ်ကြည့်ကောင်းမလဲသူ့ရဲ့အရသာလေးကဘလို့ရှိတယ်အဲ့ဒါမျိုးကစပြီးတော့ပျက်စီးလာအများကြီးတွေ့ရတယ်ဟုတ
်အဲ့တော့ခုဒီအောင်မြင်တဲ့ model တဦးနေနေရောနောက်ပြီးတော့တရုတ်ဆောင်တဦးနေနေရောပေါ့နော်မာကိုရှေ့ဘာဆက်လုပ်ဖို့ရှိလဲရှင်
ရှေ့ကိုကျွန်တော်ဆက်လုပ်ဖို့ကဒီအနုပညာပိုင်းနဲ့ပတ်သက်ပြီးကျွန်တော်ဆက်ပြီးစ조사တော့ဖို့ရှိတယ်ဒီအနုပညာနဲ့ပတ်သက်ပြီးကျွန်တော်ဆက်ပြီးစ조사သွားမယ်ဘယ်လိုမလဲ level တစ်ခုရအောင်ကျွန်တော်ရဲ့ rule တစ်ခုရအောင်ကျွန်တော်စ조사မယ်ပြီးွားရင်ပြိတ္တတွေအခိုင်အမာရရှိဖို့အတွက်ကိုကျွန်တော်စ조사သွားမယ်ပြီးွားရင်ကျွန်တော်ဒီကျွန်တော်ခုနပြောသလိုပဲကလေးတွေအတွက်တို့မျိုးလင်းချက်တွေတို့ယုံကြည်မှုတွေရလာအောင်ကျွန်တော်အဲ့လိုမျိုးအသင်းအဖွဲ့လေးတစ်ခုပေါ့နော်အသေးလေးကနေစပြီးလုပ်ကြည့်ချင်း
ကျေးဇူးအများကြီးတင်ပါတယ်ခုလိုလာပြီးတော့ဖြေကြားတဲ့အတွက
် Thank you ပါဟု
တ်ကဲ့ကျေးဇူးပ
ါမြန်မာအရေးစနစ်ကအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် BOA မြန်မာပိုင်းတနင်္ဂနွေညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့51နဲ့ဖိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်ထဲမှာဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ရမှာပါ။ဒါတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ရပါမယ်။မအေးတင်တာကြောအစီအစဉ်တင်ဆက်ထားပါရရှင်။
လာပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာရေးလာကြတဲ့တော်ရရှင်ရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်နော်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြေးပေးမှာပါ။မြန်မာတိချစ်တော်ရရှင်တွေအတွက်လည်းမြန်မာသချင်းလေးတစ်ပုတ်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ဗီဒီယိုအစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ပါတယ်လို့ရေးလာကြတဲ့တော်ရရှင်ရဲ့စာတွေနဲ့အရင်စကြပါမယ်။ကိုကျော်ကျော်ဦးဆိုတဲ့ Facebook ပေါ်ကတော်ရရှင်ကမင်္ဂလာပေါင်းနဲ့ပြေဝကြပါစေ။ VOA Bemis News မိသားစုကိုအထူးကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးစိတ်ချမ်းမြေ့ပျော်ရွှင်ပါစေ။ဆုပြုဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါ။ထပ်တူပဲပြန်ပြီးတော့ဆုတောင်းပေးကြပါမယ်နော်။မမအင်းလေးဆိုတဲ့တော်ရရှင်ကတော့အင်းလေးရွှေအင်းတိန်နဲ့မြောင်းစုံဖွဲကုန်းလေကြီးရွာတွေကအမြဲတမ်းနားဆင်အားပေးနေကြပါတယ်။အထူးကျေးဇူးတင်ပါတယ်။ဆုပြုရေးလာပါတယ်ရှင်။ဟုတ်ကဲ့ပါ။အင်းလေးက VOA တော်ရရှင်တွေအားလုံးကိုလည်း VOA အဖွဲ့သားတွေကအထူးကျေးဇူးပါနော်။Facebook VOA မြန်မာပိုင်းစာမျက်နှာမှာလာရေးကြတဲ့တော်ရရှင်တွေမှာတော့အဆိုင်ဆန်းကပြည်သူတွေအတွက်တစ်ဖက်တစ်လမ်းကနေအတွေ့အကြုံတွေဝင်မျှပေးနေလို့ VOA အစီအစဉ်တင်ဆက်တဲ့သူတွေရှင်လန်းချမ်းမြေ့ကြပါစေ။ဆုပြုဆုတောင်းပေးလာပါတယ်။ကျေးဇူးတင်ပါတယ်။ဦးဆန်း US ကတော့ VOA ကထုတ်လွှင့်တဲ့သတင်းတွေအားလုံးကိုစိတ်ဝင်စားစွာနဲ့စောင့်မျှော်နေပါတယ်။ဟုတ်ကဲ့ပါ။ VOA မြန်မာပိုင်းကနေပြီး Radio တင်ဆက်မှုတွေကိုတစ်နေ့၃ချိန်တိုက်ရိုက်နောက်ပြီးပြန်လွှင့်လာနေဆိုရင်တော့တစ်နေ့၅ချိန်ရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုကတစ်ချိန်ဆိုတော့ဒါရီအလုံးအစဉ်ပြေရင်ပြေတယ်လို့တိုက်ရိုက်ဖန်ယူနားဆင်ကြည့်ရှုနိုင်ပါတယ်။နောက်ပြီးတော့ကျမတို့ Facebook စာမျက်နှာပေါ်မှာလည်း view ရုံးမြင်တန်းကြအစီအစဉ်တွေကိုရောနောက်ပြီးတော့ radio အတန်လွှင့်မှုတွေကိုရတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်နော်။အချိန်မရတော့အဲ့ဒီတိုက်ရိုက်အစီအစဉ်တွေကိုမကြည့်ရှုနိုင်တဲ့သူတွေလည်း Facebook စာမျက်နှာကနေပြီးတော့ဒီကိုအားတဲ့အချိန်မှာပြန်ပြီးတော့ကြည့်ရှုနားဆင်လို့ရအောင်စီစဉ်ပေးထားပါတယ်။အားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။အခုတော့အရင်သောရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုတ်နဲ့ဖျော်ပြပေးကြပါမယ်နော်အခုတစ်ပတ်တော့ American DJ နှစ်ယောက်အဖွဲ့ဖြစ်တဲ့ The Chainsmokers အဖွဲ့ရဲ့ Closer ဆိုတဲ့တခြင်းနဲ့ဖျော်ပြပေးကြတာပါ American အဆိုတော် Healthy နဲ့ Chainsmoker အဖွဲ့ DJ နှစ်ယောက်ထဲကတယောက်ဖြစ်တဲ့ Andrew Tucker တို့ပူးပေါင်းပြီးတော့တည်ဆိုပေးထားပါတယ်2016ဇူလိုင်လကမှထွက်တဲ့ဒီတခြင်းက The Chainsmokers အဖွဲ့အတွက်ရော Healthy အတွက်ပါ Billboard Hot 100ဆီမှာနံပါတ်1ပထမအဆုံးဖြစ်တဲ့တခြင်းလည်းဖြစ်တာမလို့သူတို့အတွက်ထူးခြားပါတယ်နံပါတ်1နေရာကိုတင်12ပတ်ကြာဇက်တိုက်ယူထားနိုင်ခဲ့တာပါ2016အောက်တိုဘာလမှာဒီသချင်းဗီဒီယိုထွက်တော့လေ2019 Grammy ဂီတဆုချင်းမြင့်ပွဲမှာအကောင်းဆုံး Pop 2ဦးတွဲအုပ်စုလိုက်ဖျော်ပြမှုဆုအမျိုးအစားတွေတစ်ကြိုရွေးခံရတဲ့ဆီမှာပါခဲ့ပါတယ်2016အတွက်အကောင်းဆုံး Pop 2အပုတ်တရာဆီမှာလည်းနံပါတ်29ချိတ်တဲ့ Closer ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော်Doing just fine before I met you. I drink too much and that's an issue, but I'm okay. Hey, you tell your friends it was nice to meet them, but I hope I never see them again. I know it breaks your heart. Moved to the city in a broke down car and 4 years no calls. Now you're looking pretty in a hotel bar and I.Tattoo on you.
your shoulder, pull the sheets right off the corner of the mattress that you stole from your roommate back in Boulder. We ain't ever getting older. The day I met you, I forget just why I left you. I was insane. Stay and play that Blink-182 song that we beat to death in Tucson. Okay, I know it breaks your heart.
The Ten Soccer အဖွဲ့တည်ဆွထားတဲ့ Closer ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာဒေသတော်ရရှိနေတွေလည်းနောက်ပိုင်းမှာမြန်မာဒေလီတပုတ်နဲ့မွေးနေ့မြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ဗီဒီယိုကိုတော်ရရှိနေရေးလာကြတဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးရေးလာကြတဲ့စာရီတွေမှာဒီတစ်ပတ်ဖော်ပြပေးမယ့်အစားကတော့ကျွန်တော်တို့စီအမြဲတမ်းစာရင်းနေကြတကုံမျိုးတစ်ကအရှိနေကြီးဦးလာထွန်းရဲ့စာဖြစ်ပါတယ်
နှစ်ပေါင်း90လွတ်လပ်ရေးနဲ့အတူပါလာတဲ့တိုင်းပြည်ရဲ့အင်မတန်အရေးကြီးတဲ့တကယ့်မူလစစ်မြစ်တိုင်းဒေသလူမျိုးစုအရေးပြဿနာကြီးလည်းဖြစ်ကျွန်တော်တို့ဘဝနဲ့ရှင်ပြီးခံစားနားလည်အထူးစိတ်ဝင်စားတဲ့ပြဿနာလည်းဖြစ်တဲ့အကြောင်းအရာကိုနားထောင်ရလို့အလေးနဲ့ပြောပြတဲ့ Sign One Sign နဲ့ In Depth လက်ကုပ်၌ဖော်ထုတ်မင်းမြန်ပေးတဲ့ဦးကျော်စံသားတို့ကိုအထူးကျေနပ်အားရကျေးဇူးတင်ကြောင်းပြောပါစီခင်ဗျာပင်လုံစိတ်ဓာတ်တို့ပြည်တော်စုစိတ်ဓာတ်တို့ဆိုတာဟိုးကြိုက်ကစံကွင်းပြည်တော်စုနေပွဲတွေကလေးကနားနဲ့မဆန့်အောင်ကြားခဲ့တာအခုဒီပဲဆိုပါတော့ငင်းချမ်းရေးပြည်တော်စုညညူရေးတိဆောက်ဖို့ယုံကြည်မှုရှိဖို့လိုတယ်ကိုယ့်ကိုယ်ကိုယုံကြည်မှုရှိရမယ်လို့စုညံအောင်ပြောခဲ့တာကြားပါပြီတကယ်ကကိုယုံကြည်ကြသလား20ရာစုပင်လုံ48ခုနှစ်ကာလကလူမျိုးစုရေးပထမဦးဆုံးယုံကြည်မှုနဲ့ပတ်သက်ပြီးပြောခဲ့တဲ့သူကကချင်လူမျိုးကောင်းဆောင်ဒူဝါဇော်လွန်ပါဒူဝါဇော်လွန်ဟာပုံမှန်လင်းလင်းပြက်ပြက်သားသားပြောတတ်တယ်ဆိုပြီးနာမည်ကြီးတဲ့ခေါင်းဆောင်တူဦးပါဘိုးကမောင်လေးနဲ့မြကြီးနားမှာတွေ့တော့ခမားတို့ဗမာတွေကိုကြုတ်မယုံဘူးဗျာလို့အာမနာတန်ပြောခဲ့သူပါအခု21ရာစုပင်လုံ2018ခုနှစ်မှာပြက်ပြက်သားသားမဟုတ်ပေမဲ့ပွန့်ပွန့်လင်းလင်းပြောလာသူကတော့ရှမ်းလူမျိုးသတင်းစာဆရာဆိုင်းဝမ်ဆိုင်းပါသူကကျွန်တော်တို့ကပထမဦးဆုံးအချက်ဖြစ်တဲ့တယောက်ကိုတယောက်ယုံကြည်မှုဆိုတဲ့အချက်ကိုအခုချိန်ထိမကျော်လွှားနိုင်သေးဘူးမကျော်လွှားနိုင်တာဘာကြောင့်လဲဆိုတော့ဆွေးနွေးပွဲဝိုင်းမှာထိုင်နေတဲ့လူတွေကကိုကိုကိုတန်းတူညီမျှအနေထားမျိုးလက်ခံတဲ့အတွေးခေါ်မျိုးရှိဖို့လိုတယ်တဲ့တက်တက်ပြောချင်တာကတော့တမတော်ဦးချိုရဲ့လူတန်းစားကသူတို့ကိုသူတို့နဲ့တဝိုင်းတည်းဆွေးနွေးဘက်တွေထက်တာတယ်လို့ယူဆထားကြတယ်ဆွေးနွေးပေါ်ဆွေးနွေးဘက်လို့မသတ်မှတ်တဲ့အတွက်ယုံကြည်မှုတိဆောက်ရေးကလုံးဝမဆနိုင်တာဖြစ်ပါတယ်ကျွန်တော်တို့ဘဝနဲ့အမျှတုံနွေးနွေးဖြစ်နေတဲ့ပြဿနာဒေါ်တွေပြုံးရေတွေကြီးကြောက်စိမ့်ကျင်းနီနီဂယ်တွေကုန်တောင်တွေလည်းပျောက်မြစ်တွေပါခန်းချောက်တော့မယ့်အခြေအနေတွေကိုအဆိုးမြင်တာလားအကောင်းမြင်တာလားကန်းနေတာလားမပြောတတ်အောင်ပါပဲဗျာ
ဒီကုံမျိုးတက်ကဗီယိုတော်ရရှင်ဥလာထွန်းရဲ့အတွေ့အမေးလေးဖြစ်ပါတယ်ရှင်မြမပြည်သားဆိုတဲ့တော်ရရှင်ကတော့ဗမာရီရောတိုင်းရင်းသားတွေပါပြည်သူအားလုံးတပေါင်းတစည်းတည်းဖြစ်တင်ပါပြီလို့အခုလို့ပြောလာပါတ
ယ်မြမပြည်သားတိုင်းရင်းသားတွေအနေနဲ့စစ်မှန်တဲ့ဖက်ဒရယ်ရဖို့ဆိုရင်ဖွဲ့စည်းပုံကိုအရင်ပြင်ရမယ်ဆိုတာနားလည်ရပါမယ်ဖွဲ့စည်းပုံကိုပြင်ဖို့အတွက်ဒေါ်စုနဲ့အရင်လက်တွဲတင်ပါတယ်ဒီလိုမှမဟုတ်ပဲအဆက်ဆက်အရရာဒေါ်စုကပြင်ပြီးမှနောက်ကလိုက်လျှောက်ချင်လို့မရပါဘူးဒေါ်စုမှလည်းတိုင်းသားတွေကိုပါဝင်အောင်စည်းရုံးရတာကတစ်ဖက်တပ်ကတစ်ဖက်နဲ့တိုင်းပြည်နောင်ရေးကောင်းဖို့အတွက်အသက်အရွယ်နဲ့မမျှအောင်စူးစမ်းနေရတာပါတိုင်းသားခေါင်းဆောင်တွေအပါအဝင်ပြည်သူတွေအားလုံးစည်းလုံးတင်ပါပြီ
အားလုံးစည်းလုံးတင်ပါပြီဆိုတော့ဒီတော်ရရှင်ပြောလာတဲ့အချိန်မှာ Facebook ပေါ်ကတော်ရရှင်ရင်ဖြိုးကတော့
စစ်တပ်ကအစိုးရလက်အောက်မှာရှိတင်ပါတယ်တိုင်းသားတပ်တွေလည်းအစိုးရလက်အောက်မှာပဲရှိတင်ပါတယ်ဒါမှ Federal ပြည်တော်စုဖြစ်မှာပါတိုင်းဒေသတက်တွေကိုလည်းတိုင်းဒေသတွေမှာထားတိုင်းဒေသကတက်တွေကိုလည်းပြည်နယ်မှာထားဒါမှအစိုးရကကင်တွင်နိုင်မှာပါအစိုးရလိုအပ်သလိုတုံးလို့ရတဲ့တက်တွေဖြစ်ရမှာပါစစ်တပ်ဆိုတာနိုင်ငံတော်ရဲ့ဝန်ထမ်းပါပဲ တိုင်းရင်းသားတပ်တွေကလည်းဒါကိုလိုက်နာရပါမယ်အစိုးရလည်းပြည်သူ့ကတင်မြှောက်တဲ့အစိုးရဖြစ်ရပါမယ်မြန်မာနိုင်ငံကိုတိုင်းရင်းသားအားလုံးခေါင်းဆောင်နိုင်ပါတယ်တမနာလည်းလုပ်ပိုင်ခွင့်ရှိရပါမယ်အစိုးရဆိုတာနိုင်ငံရဲ့ခေါင်းဆောင်ပါပဲစစ်တပ်ကနိုင်ငံကိုကာဝယ်ဖို့ပြည်သူတွေကိုကာဝယ်ဖို့တတ်တက်ပါပဲ
စစ်တပ်ဆိုတာတိုင်းပြည်ကိုအကာအကွယ်ပြုဖို့ပါအားလုံးရဲ့အထက်မှာအဆိုးရွားရှိပါတယ်ဆိုတော့ရေးလာပါတယ်။လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်ရင်ဖွင့်လာကြတာမှာတော့သောရရှင်ပြည်သူ့ကျန်းမာရေးဌာနကဦးတန့်စင်ဖြိုးမောင်ကတော့သူကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုရေးပြီးတော့ရင်ဖွင့်လာပါတယ်ရှင်
။ကျွန်တော်ကကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနကပြည်သူ့ကျန်းမာရေးကြီးချက်နှစ်တယောက်ပါတတိပြောရင်ကျန်းမာရေးမှုအဆင့်၄ပေါ့ခင်ဗျ။ကျေးလက်ကျန်းမာရေးဌာနမှာတာဝန်ယူရသူတွေဖြစ်ပြီးတော့တာဖားဆီယာမကျန်းမာရေးမှုတွေနဲ့တွဲပြီးတော့လှုပ်လှုပ်ရပါတယ်။သားဖားဆီယမားတွေအတွက်ယူနီဖောင်းသတ်မှတ်ထားပေမဲ့ကျမကြီးမှုနဲ့ကြီးကြပ်တွေမှာယူနီဖောင်းမရှိပါဘူးဒီလိုယူနီဖောင်းမရှိတဲ့အတွက်ကျွန်တော်တို့အတွက်အခက်အခဲတွေတွေ့ရပါတယ်ထူးသဖြင့်တခြားဌာနတွေနဲ့ပူးပေါင်းလုပ်ဆောင်ရမှာအဆင်မပြေတာတွေဖြစ်နေရပါတယ်ဒီလိုယူနီဖောင်းမရှိကြတာကလည်းအရင်အစိုးရဆက်ဆက်ကလေးကပါပဲပြောင်းလဲချိန်တန်မာပြီလို့ပြောနေတဲ့ဒီနေ့ခေတ်မှာတော့ကျွန်တော်တို့ပြည်သူ့ကျမကြီးကြီးကြပ်နှစ်တွေရဲ့ယူနီဖောင်းလဲပြောင်းလဲတင်ပြီလို့မြင်ပါတယ်ခင်ဗျ
သူတို့ဝန်ထမ်းတွေတူညီဝတ်ဆောင်ယူနီဖောင်းမရှိတဲ့အတွက်ကြောင့်မလို့တော်တော်လေးကိုအခက်အခဲတွေ့ရပါတယ်ဆိုရဒီတော်ရရှင်ပြည်သူ့ကျန်းမာရေးကြီးချက်ဦးတန်းစင်ဖြိုးမစာရေးပြော VOG ကတစဉ်ရင်ဖွင့်လာတာပါတော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်လည်းမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ကျမတို့ VOG မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOG ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့မြန်မာတိချစ်သရော့ရှင်နေအတွက်မြန်မာတချင်းလေးတစ်ပုဒ် VOA ကနေတိလက်ဆောင်ပေးခြင်းပါတယ်ရှင်။နေနေတီဆိုထားတဲ့ main clip အချက်ပါဆိုတဲ့တချင်းကိုသရော့ရှင်နေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော main clip အခြေဆိုတဲ့တခြင်းဖြစ်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့27ရာစုပင်လုံညီလာခံအောင်မြင်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာပါ။မအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင်။
အခုဆိုရင်ဒုတိယအကြိမ်မြောက်27ရာစုပင်လုံညီငယ်ကြီးညီလာခံကြီးအောင်မြင်မြင်ပြီးဆုံးခဲ့ပါပြီ။မြန်မာနိုင်ငံအတွက်သမိုင်းဝင်ညီလာခံတစ်ခုလို့လဲပြောနိုင်ပါတယ်။ညီလာခံနဲ့ပတ်သက်ပြီးပိတ်ပွင့်နေမိခုံးမှာနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကဒီကနေ့လက်မှတ်ရေးထိုးနိုင်ခဲ့တဲ့သဘောတူညီချက်တွေဟာအမျိုးသားညီညွတ်ရေးရေးညီညာရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးလမ်းကြီးပေါ်ရှောက်လှမ်းလိုက်တဲ့အရေးကြီးတဲ့ခြေလှမ်းကြီးဖြစ်ပါတယ်ဆိုပြီးအောင်မြင်မှုရခဲ့တဲ့အကြောင်းပြောခဲ့ပါတယ်။ဒါပေမဲ့အစိုးရနဲ့တိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ် NCA လက်မှတ်မထိုးရသေးတဲ့ KIO ကချင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တယောက်ဖြစ်တဲ့ဗိုလ်ချုပ်ကွမ်မော်ကတော့သူ့ရဲ့ Facebook စာမျက်နှာမှာကုလဝေဖန်ရေးသားခဲ့ပါတယ်။တတိလိုခေါင်းစဉ်တက်ပြီးအောက်မှာတက်ဆိုင်ရာတိုင်းသားများကိုယ်တိုင်ရွေးချယ်စေလွှတ်တဲ့တိုင်းသားများမပါဝင်ပဲပြည်ထောင်စုကြီးတစ်ခုလုံးရဲ့အရေးဆွေးနွေးပြီးအောင်မြင်တဲ့အရေးလို့ကြွေးကြော်နိုင်တာကတော့အောဘွေရာတတိပါပဲဗျာလို့ဆိုထားပါတယ်ဒုတိယကျင်27ရာစုပင်လုံညီလာခံကိုအောင်မြင်မှုပန်းနိုင်တစ်ခုဖြစ်သတ်မှတ်နိုင်မှာလားဆိုတာကုဒ္ဒပတ်ဆွေးနွေးကြည့်ကြရအောင်ပ
ါ27ရာစုပင်လုံငိမ့်ငိမ့်ညီလာခံဆိုတာအစိုးရနဲ့လက်နက်ကိုင်တိုင်းသားအဖွဲ့တချို့သဘောတူထားတဲ့ NCA စာချုပ်ပါအချက်တွေအရကျင်းပရတာပါတကယ်တော့ဒီညီလာခံကိုငိမ့်ငိမ့်ညီလာခံလို့နာမည်တက်ထားတာနဲ့အညီနှစ်ပေါင်း80နီးပါးဖြစ်ပွားနေတဲ့ပြည်တွင်းစစ်နဲ့ပဋိပက္ခတွေချုပ်နှိမ့်ဖို့ရည်ရွယ်ကျင်းပတာဆိုရင်လည်းမမှားပါဘူး။ဒါကြောင့်ဒီညီလာခံကိုဘသူတွေတက်တည်ဖြစ်စေမတက်တည်ဖြစ်စေပဋိပက္ခနဲ့ဓာတ်ရိုက်တက်ဆိုင်နဲ့တက်မတော်တိုင်းသားလက်နက်ကိုင်တွေနဲ့ရွေးကောက်ခံအစိုးရ3ဦး3ဖလှယ်စုံစုံညီညီတက်ကြဖို့တော့လိုပါတယ်။ဒါမှသာဒီညီလာခံကရလာတဲ့ရလက်တန်ဖိုးရှိမှာပါ။အခုညီလာခံကို NCA လက်မှတ်ထိုးထားတဲ့လက်နက်ကိုင်တိုင်းရင်းသားရှစ်ဖွဲ့စုံစုံညီညီတက်ပါတယ်။မွန်ပြည်သက်ပါတီ၊ကရင်နီပြည်တိုးတက်ရေးပါတီအပါအဝင်အဖွဲ့၅ဖွဲ့ပါတဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေကတော့ဒီညီလာခံကိုလာမတက်ပါဘူး။ဝင်ရောက်ဆွေးနွေးခွင့်မရှိတဲ့လေလာသူအဆင်ပဲရမှာမို့လာမတက်တာလို့ဆိုကြပါတယ်။အလားတူဝါတက်ဖွဲ့ခေါင်းဆောင်နဲ့မဟာမိတ်ခုနှစ်ဖွဲ့ကလည်းဒီညီလာခံကိုလာမတက်ချင်ကြပါဘူး။အဲ့ဒီအုပ်စုထဲမှာလက်ရှိတက်မတော်နဲ့တိုက်နေတဲ့ KIA ကိုကန့်နဲ့တအောင်းပလောင်တက်ဖွဲ့တွေလည်းပါဝင်နေပါတယ်။ဒါပေမဲ့အဲ့ဒီအဖွဲ့တွေဟာတရုတ်နယ်စပ်မှာအခြေစိုက်တဲ့အဖွဲ့တွေဖြစ်တဲ့အားလျော်စွာတရုတ်အစိုးရရဲ့တိုက်တွန်းမှုအရာညီလာခံတက်ဖို့ဖြစ်လာပါတယ်။ဒီလိုနဲ့ဝါတက်ဖွဲ့ခေါင်းဆောင်နဲ့တိုင်းသားလက်နက်ကိုင်ခုနှစ်ဖွဲ့27ရာစုပင်လုံညီလာခံကိုရောက်လာခဲ့ရပါတယ်။အခုလိုတရုတ်အစိုးရရဲ့တိုက်တွန်းမှုကြောင့်ညီလာခံကိုရောက်လာရတယ်ဆိုတာကိုလည်းအဲ့ဒီအဖွဲ့တွေကတိုးဝှက်မထားပါဘူး။မီဒီယာတွေကိုပြောင်ပြောင်တင်းတင်းပဲပြောပြခဲ့ကြသလိုဖွင့်ပွဲလောက်ပဲတက်ပြီးနောက်ရက်တွေမှာကျင်းပတဲ့ဆွေးနွေးပွဲတွေမှာတက်ရောက်ခြင်းမရှိပဲညီလာခံမပြေးဆုံးခင်တရုတ်အစိုးရကစီစဉ်ပေးတဲ့အထူးလေယာဉ်နဲ့ယူနန်ပြည်နယ်ခုံးမိန်မြို့ကိုပြန်လည်ထွက်ခွာသွားခဲ့ကြပါတယ်။ပြောရရင်တော့အခုညီလာခံဟာလက်နက်ကင်တိုင်းသားအစုအဖွဲ့တချို့လောက်ပဲတက်ပြီးအများစုကတော့ညီလာခံပြင်ပမှာရှိနေသေးဖြစ်တယ်ဆိုတဲ့သဘောပါ။အားလုံးပါဝင်သင့်တယ်ဆိုတဲ့အချက်ကိုအခြေခံပြီးစဉ်းစားရင်တော့ကျင်းပပြီးသွားတဲ့ငိမ့်ငိမ့်ညီလာခံရဲ့တရားဝင်ဖြစ်မှုဟာတိတ်ပြီးအာရကျေနပ်စရာမကောင်းပါဘူး
။ဘယ်လိုပဲဖြစ်ဖြစ်တမတော်လက်နက်ကိုင်တိုင်းသားအဖွဲ့တချို့နဲ့ရွေးကောက်ခံအစိုးရပါဝင်တဲ့ဒီညီလာခံကနေနောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရမှာအခြေခံရမယ့်မူဝါဒ38ချက်ချမှတ်နိုင်တာကတော့တကယ်အောင်မြင်မှုလို့သတ်မှတ်နိုင်ပါတယ်။အကြောင်းကတော့လွတ်လပ်ရေးရပြီးမြန်မာသမိုင်းမှာအစိုးရဓမ္မမုတ်တမတော်နဲ့သဘုံဖွဲ့တွေငိမ့်ငိမ့်ရေးအတွက်ဆွေးနွေးမှုအချိန်ချင်းရှိခဲ့ပေမဲ့အခုလိုအားလုံးသဘောတူညီတဲ့ဘုံသဘောတူညီချက်မျိုးမရခဲ့ကြဘူးလို့ပါပဲ။ဒါပေမဲ့လည်းဒီလိုသဘောတူညီချက်ရခဲ့တဲ့ဆိုတာတော့ညီလာခံအတွင်းမှာပြဿနာရှိခဲ့တာကလည်းအမှန်ပါပဲ။ညီလာခံကျင်းပပြီးသွားလို့ဇွန်လ1ရက်နေ့မှာပြုလုပ်တဲ့ရှိုင်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့တင်းစာရှင်းလင်းပွဲမှာညီလာခံကာလအတွင်းသဘောတူညီခဲ့ကြတယ်ဆိုတော့အချက်38ချက်နဲ့ပတ်သက်လို့နိုင်ငံရေးပါတီအစုအဖွဲ့အနေနဲ့အားလုံးသဘောတူပါတယ်လို့မှတ်ချက်ပေးခဲ့တာမျိုးမရှိခဲ့ကြအောင်ရှင်းလင်းပြောဆိုခဲ့ပါတယ်
အလားတူရခိုင်လူမျိုးရေးပါတီ ALP နဲ့ရှမ်းပြည်တောင်ပိုင်းတက်မတော် RCSS SSA ကိုယ်စားလှယ်တွေကလည်းဒီသဘောတူညီချက်တွေကိုလက်မှတ်မရေးထိုးဖို့ဆုံးဖြတ်ခဲ့ကြတယ်လို့သိရပါတယ်။ပြောရရင်နောင်တီဆောက်မဲ့ Democracy Federal ပြည်ထောင်စုတိဆောက်ရမှာအခြေခံရမဲ့မူဝါဒပိုင်းဆိုင်ရာအချက်38ချက်ကိုဆုံးဖြတ်ချက်ချမှတ်ခဲ့တယ်လို့ကြေညာနိုင်တဲ့အတိုင်းပြည်ထနာတွေအများကြီးကြင်ရစ်တဲ့သဘောပါ။နောက်ထပ်အရေးကြီးတာတစ်ချက်ကညီလာခံမှာချမှတ်နိုင်ခဲ့တဲ့ဆိုတဲ့အခြေခံမူ38ချက်ဟာနောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်တည်ထောင်စုတည်ဆောက်ရမှာဘယ်လောက်အရေးပါတယ်လဲဆိုတဲ့ကိစ္စပါ။ပုံမှန်လင်းလင်းပြောရရင်လက်ရှိချမှတ်လိုက်နိုင်တဲ့ဆိုတဲ့အခြေခံမူ38ချက်ထဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အချက်တွေနဲ့ကွဲလွဲပြီးတကယ့်ကိုဒီမိုကရေစီဖက်ဒရယ်တည်ထောင်စုအတွက်အရေးကြီးတယ်ဆိုတဲ့အချက်မျိုးပါဝင်တာမျိုးတော့မတွေ့မြင်ကြရပါဘူး။ဒါအပြင်တက်မတော်ဘက်ကလိုလားတဲ့နိုင်ငံတော်ဤနည်းမြေအပိုင်းချဟူသည်များသည်နိုင်ငံတော်မှမြည်သည့်အခါမှခွဲမထွက်ရဆိုတဲ့အချက်သဘောတူညီမှုမရခဲ့သလိုအဲ့ဒီအချက်နဲ့ချိတ်ဆက်ထားတဲ့ပြည်နယ်တွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုင်ရာအချက်တွေကိုဆိုရင်ဆွေးနွေးခွင့်တောင်မရခဲ့ကြပါဘူး။အလားတူတက်မတော်တစ်ခုတည်းထားရှိရေးမူဝါဒကိုဆွေးနွေးကြတဲ့အခါမှာလဲအစိုးရဘက်ကအဆိုပြုတဲ့ဒီမိုကရေစီနည်းအရရွေးကောက်တင်မြှောက်သည့်အစိုးရလက်အောက်ရှိတက်မတော်ဆိုတာမျိုးတိုင်းရင်းသားတွေဘက်ကအဆိုပြုတဲ့ဒီမိုကရေစီနည်းဖယ်ရယ်စနစ်ကိုအာမခံသည့်တက်မတော်ဆိုတာမျိုးကိုတက်မတော်အစုဖွဲ့ဘက်ကလက်မခံတဲ့အတွက်နောက်ထပ်ဆွေးနွေးလို့မရတဲ့အခြေအနေမျိုးလဲညီလာခံကာလအတွင်းဖြစ်ပျက်ခဲ့ပါတယ
်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ဒုတိယအကြိမ်မြောက်21ရာစုပင်လုံးညီလာခံဟာသမိုင်းဝင်အောင်မြင်မှုလို့ပြောဆိုနိုင်ပေမဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးပန်းတိုင်ခီးကိုရောက်ဖို့ကတော့အများကြီးကြာဝေးနေသေးတဲ့ဆိုတာကိုသုံးသပ်လို့ရနိုင်ပါတယ်။နောက်ထပ်ရက်တွေလတွေနှစ်တွေအများကြီးစ조사လုပ်ကြရမယ့်ရေရှည်ဖြစ်စဉ်တစ်ခုပါ။ဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်ခုတည်းကိုပဲအာရုံစူးစမ်းမနေဘဲတိုင်းပြည်ရဲ့တကယ့်အရေးကြီးပြဿနာလည်းဖြစ်ငြိမ်းချမ်းရေးကိစ္စအပါအဝင်ပြဿနာအားလုံးကိုဖြေရှင်းရမှာတော့ချက်လည်းဖြစ်နေတဲ့တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်ရေးပြဿနာကိုအထူးဦးစားပေးအာရုံဆိုင်ဖြေရှင်းသင့်ပြီးဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်။တော်ရှိမြန်ဗျာနိုင်ငံအကြီးအကဲနဲ့သူတို့ရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန့်စစ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်။မကြာခင်ရက်ပိုင်းတုန်းကတော့မြန်မာတပ်မတော်ကိုဝေဖန်ပြီးတဲ့သတင်းအင်တာချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ပုံပန်းနဲ့ဖမ်းဆီးခဲ့ပါတယ်။ဒါကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့မြန်မာနိုင်ငံမှာအခုလိုလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟန့်တားတွေရောဘာတွေကြုံနေရသလဲဆိုတာဒီလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလူတွေတို့ရရှင်တွေ view ကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်တယ်လို့စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမြင်တွေကိုကြိုပေးထားလို့လည်းရပါတယ်။ view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923822999လေးဖြစ်ပြီးတော့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ့်တို့ရရှင်တွေကြိုးပမ်းပါခင်ဗျာ။
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့အထူးခြားဆွေးနွေးသတင်းများအစီအစဉ်လှပ်ပါဒီတစ်ပတ်မှာတော့ထိုင်ဝမ်မြို့တော်တိုက်ပွဲကဘတ်စကားတစ်စီးပေါ်မှာတစ်ပင်ပန်းမန်တွေစိုက်ပျိုးထားပြီးတော့တစ်တော်ဘတ်စကားလို့နာမည်ပေးထားပါတယ်။ဒိမဂီရပညာရှင်တစုဟာရေအောက်ဂီရဖျော်ဖြေပွဲတစ်ခုကိုရုရှားနိုင်ငံမှာကျင်းပခဲ့ပါတယ်။အခုလိုထူးခြားဆွေးနွေးသတင်းတွေကိုကိုငင်းချင်းနဲ့မှခင်ပြထွေးတင်ဆက်ပေးပါမယ်ရှင
်။တိုင်ဝမ်မြို့တော်တိုက်ပေကဘတ်စကားတစ်စီးပေါ်မှာသစ်ပင်ပန်းမန်တွေစိုက်ပျိုးထားပြီးတော့တစ်တော်ဘတ်စကားလို့နာမည်ပေးထားပါတယ်။ဒီသစ်ပင်တွေကကားကျက်တဲ့အချိန်မှာစီးကြတဲ့ခရီးသည်တွေအတွက်လမ်းဆန်းစေမဲ့အမွှေးရနံ့တွေလည်းထုတ်ပေးတာပါ။တစ်ခွာနဲ့တခြားသစ်ပင်အသေးစားလေးတွေစိုက်ပျိုးထားတဲ့ဒီဘတ်စကားဟာအထူးလမ်းကြောင်းမှာပြေးဆွဲတာဖြစ်ပြီးတော့အမှုပညာပြတိုက်နာမည်ကြီးဖျားကြောင်းနဲ့ညာစည်းတွေကိုပြေးဆွဲပေးတာပါ။ပန်းပညာရှင် Elfie Ling ကဖန်တီးခဲ့တာဖြစ်ပြီးဘတ်စကားစီခရီးသည်တွေအတွက်တဘာဝနဲ့နှီးစက်စီဖို့လှုပ်ဆောင်ခဲ့တာလို့ပြောပါတယ်။ဘတ်စကားပေါ်မှာပန်းရနံ့နေမှွေးပြန့်နေပြီးတော့ခီးသည်တွေနဲ့ကြိတ်ကြိတ်တိုးစီကားနေပါတယ်။ခီးသည်20ကိုတင်ဆောင်နိုင်တဲ့ဒီဘတ်စကားဟာတပတ်လောက်ပဲဆန်းသက်ပြေးဆွဲမှာဖြစ်ပါတယ်။လောလောဆယ်မှာတော့အခမဲ့ပြေးဆွဲနေတာဖြစ်ပြီးအမြဲတမ်းပြေးဆွဲဖို့ကိုလည်းခီးသည်တွေကမျှော်လင့်နေပါတယ်ခင်ဗျာ။
ဒီမဲ့ဂီတပညာရှင်တို့ဟာရေရောက်ဂီတဖျော်ဖြေပွဲတစ်ခုကိုရုရှားနိုင်ငံမှာကျင်းပဖျော်ဖြေခဲ့ကြပါတယ်။ရေရောက်ထဲကထွက်တဲ့အသံတွေကလှိုင်ကောင်းတဲ့လိုလိုထွက်နေတဲ့အတွက်ဒီကဘာကလာတဲ့အသံမျိုးမဟုတ်ဘူးလို့ရေးသားဖော်ပြကြပါတယ်။ဒီဂီတအဖွဲ့နာမည်က Between Music လို့နာမည်ပေးချပြီးတော့ရေရောက်ထဲမှာတီးခတ်နိုင်တဲ့ကြိယာတွေကိုတီထွင်ခဲ့သူတွေလည်းဖြစ်ပါတယ်။သူတို့ဟာတူရိယာပစ္စည်းတွေထည့်ထားတဲ့ငါးကန်လိုမျိုးဖန်ရည်ကန်ကြီးထဲမှာကိုယ်တိုင်ဝင်ထိုင်ပြီးတော့တီးခတ်တီဆိုပြကြတာပါ။ရှိတဲ့မှာတူရိယာပစ္စည်းတွေတိခက်အတန်ထွက်နိုင်ဖို့အပါအဝင်တီဆိုနိုင်ဖို့ကိုလည်းတီးတဲ့အထူးဖန်တီးထားရတာဖြစ်ပါတယ်။လေနဲ့အတန်လိုင်းတွေဖန်တီးတဲ့အစားရေလိုင်းတွေကိုတုံးပြီးတော့အတန်ထွက်လာအောင်ဖန်တီးကြရတာပါ။ရေကတွန်းကန်အားရှိတဲ့အထွက်ပို့ပြီးတော့အားစားရတယ်လို့ရေရောက်ထဲမှာအသက်အောက်ပြီးတော့ကြိယာတွေကိုတိခက်ရတဲ့အထွက်ပို့ပြီးတော့ကြန့်ခိုင်ဖို့လည်းလိုအပ်ပါတယ်။2009ခုနှစ်ကတည်းကစတင်ဖွဲ့စည်းခဲ့တဲ့ဒီအဖွဲ့ဟာသိပ္ပံပညာရှင်၊ဂီတပညာရှင်နဲ့ရင်းခုန်သမားတွေနဲ့နှစ်ပေါင်းများစွာသုတေသနလုပ်တည်ထွင်ခဲ့ရတာဖြစ်ပါတယ်။မိမိမိအခန်းတွေကထန်ကားကန်ကြီးတွေကနေချွတ်လာတဲ့အတန်တွေကတော့တည်ငြိမ်ပြီးသာယာနာပြောပွဲကောင်းပါတယ
်။ဗြိတိန်နိုင်ငံကအငြင်းစားယူထားတဲ့မျိုးသားအမျိုးသမီးကြီးတွေစုပေါင်းပြီးတက္ကသိုလ်ပြန်တက်ကြတဲ့တင်ကြားမှုတော်လှန်ရေးကြီးတစ်ခုလုပ်နေပါတယ်။သူတို့ဟာစေတနာဝန်ထမ်းတင်ကြားမှုတင်ယူမှုတွေလုပ်နေကြတာဖြစ်ပြီးအဖွဲ့ဝင်၄သိန်းနီးပါးရှိနေပြီဖြစ်ပါတယ်။တတိယအရွယ်တက္ကသိုလ် University of Third Age U3A လို့နာမည်ပေးထားတဲ့ဒီတက္ကသိုလ်မှာယူကလေးလေးတိခတ်မှုနဲ့ဘိုက်ပေါ်အကတင်ကြားမှုတွေပါလုပ်နိုင်ပါတယ်။တခြားပုံမှန်တက္ကသိုလ်တွေနဲ့မတူတာကဝင်ခွင့်ကန့်သက်ချက်မရှိသလိုနေရာဒေသပေါ်မူတည်ပြီးနှစ်စဉ်ကြေးကဆယ်ပေါင်ကနေပေါင်20လောက်ပဲကြာတင်တာပါဒီတက်ကတူမှာတင်ကြားကြတဲ့ဆရာတွေကလည်းစေတနာဝန်ထမ်းတင်ကြားပေးကြတာပါ U3A တက်ကတူဟာ1980ခုနှစ်လောက်ကစတင်ခဲ့တာဖြစ်ပြီးအခုချိန်မှာတော့နိုင်ငံအနှံ့ကမြို့ရွာတွေမှာဒေသခံအဖွဲ့ပေါင်း1000ကျော်နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်လူကြီးတွေအတွက်ကတော့အငိမ့်စားယူပြီးတဲ့ဘဝမှာဝါသနာအသစ်လုံးဆရာအသစ်တွေလှုပ်လို့ရတယ်လို့တက်ရောက်နေသူတွေကပြောပါတယ်ဂီတတီးခတ်မှုနဲ့ဘိုက်ပေါ်အကတွေဟာတိတ်ပြီးပြင်းထန်တဲ့လှုပ်ရှားမှုတွေဖြစ်နေခဲ့ရင်လဲတခြားတရားထိုင်တဲ့အတန်းတွေရှိပါတယ်။ U3A တက်ကတူဟာဗြိတိန်နိုင်ငံမှာတော့အဖွဲ့ဝင်နေတဲ့ကြီးပဲလှုပ်ဆောင်နေတဲ့တက်ကတူဖြစ်ပါတယ်ခင်ဗျာ
။ထူးခြားအစံပြသတင်းများအစီအစဉ်ကိုနားဆင်နေကြရတာပါ။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ40 49 50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တကြီးထိုက်ကြေညာပေးပါမယ်ရှင
်။ဗီတင်းနိုင်ငံမှာမနေ့စနေနေ့ကအချမ်းဖက်ဝါရီဒီရဲ့တိုက်ခိုက်မှုအတွင်းသေဆုံးသူ9ဦးရှိပြီးတိုက်ခိုက်ခဲ့သူ3ဦးကိုလည်းရဲကပြစ်တက်ခဲ့တယ်လို့လန်ဒန်ရဲအဖွဲ့ကဒီကနေ့ပြောပါတယ်။မနေ့ကလန်ဒန်တံတားနဲ့ဘော်ရိုဆီတို့ကတိုက်ခိုက်မှုအပါအဝင်ပြီးခဲ့တဲ့3လတာကာလအတွင်းဗီတင်းနိုင်ငံမှာအချမ်းဖက်ဝါရဆဲတိုက်ခိုက်မှု3ချိန်ဖြစ်ခဲ့တာဟာဆိုရင်အစ္စလာမ်ရဲ့အစွန်းရောက်အတွေးခေါ်တွေကနေပေါက်ဖွားလာတာလို့ဗီတင်းဝန်ကြီးချုပ်ကဒီကနေ့ပြောဆိုပါတယ်။တိုက်ခိုက်သူတွေကအသေးခံဘုံခွဲသမားလို့တုပဝတ်ဆင်ခဲ့ကြတယ်လို့လည်းရဲကပြောပါတယ်။လန်ဒန်မြို့တဝန်းကဆေးရုံ5ခုကိုလူ48ဦးပို့ဆောင်ထားတာမှာတချို့ကတော့စိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့လည်းလန်ဒန်ရဲအဖွဲ့ကကြေညာထားပါတယ်ရှင်။အကြမ်းဖက်မှုကိုတိုက်ဖြတ်တဲ့နေရာမှာခွဲခြားဆက်ဆံမှုမရှိအောင်ဆောင်ရွက်နေတာတွေကိုကဘာကြီးအနေနဲ့ရပ်ပစ်ဖို့လိုအပ်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်။ဒါအပြင်လန်ဒန်တိုက်ခတ်ခံရမှုကိုရည်ညွှန်းပြောဆိုပြီးမွတ်စလင်အများစုနေထိုင်ရာနိုင်ငံ6ခုကလူတွေအမေရိကန်ပြည်တော်စုအတွင်းဝင်ရောက်ခွင့်တမျှမဲ့သူ့ရဲ့ညွှန်ကြားချက်ကိုတရားရုံးတွေကခွင့်ပြုဖို့ကိုလည်းထပ်ပြီးတော့တောင်းဆိုပါတယ်။သမ္မတထရန့်ကဗီတင်ကိုအပိထက်ခံကြောင့်အခိုင်အမာပြောဆိုပြီးလန်ဒန်မြို့တော်ဝင်ကိုတော့ဝေဖန်ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ပါရီရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကိုတရားဝင်မဟုတ်သည့်တိုက်အောင်အဲ့ဒီမှာပေးထားတဲ့ဂရိကဝတ်တွေကိုဆက်လက်ဖော်ဆောင်သွားနိုင်ဖို့အတွက်အမေရိကန်နိုင်ငံရဲ့ဘီလီယံနာတထေးကြီးမိုက်ကယ်ဘလူးမ်ဘတ်ကအခုအညီပေးသွားမှာဖြစ်ပါတယ်ရှင်။
တရင်ချင်းချက်ကိုမတင်ကြီးထိုက်ကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမူကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Sonya ဖြစ်ပါတယ်ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VO American သံညံ့ဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ9တိုမီတာ324 25 32နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ VO မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.